Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှိများရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဇန်နဝါရီလ19ရက်နေ့တင်းနှလာနေညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့51နဲ့လိုင်းလမ်းမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်သောရရှိများရှင်လည်းချမ်းမြေ့ကြပါစေရှင်ကျမသင်္ကေတထိုက်ပါ
ကျွန်တော်အောင်လင်းဦးပါဒီကနေ့ညနားဆင်ရမယ့်သတင်းတွေထဲမှာတော့ဥရောပမှာဂျမ်းဖက်တိုက်ခိုက်မှုအန္တရာယ်ကြီးကြုံခဲ့ရပြီးထမဆောင်အခြေဖြစ်နိုင်ငံခြားရေးဝန်ကြီးတွေတွေ့ဆုံဆွေးနွေးကြပါတယ်။ပြည်ချင်းပြည်နယ်မှာတိမ်မောင်ခုံမှုနဲ့ဆက်နွယ်ပြီးဖမ်းဆီးခံထားရတဲ့တရုတ်နိုင်ငံသားတွေကိုမျက်မျက်တပ်တပ်ဆက်ဆက်မှုတရုတ်နိုင်ငံကမြန်မာအာဏာပိုင်ကိုတိုက်တွန်းလိုက်ပါတယ်။ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမယေးတန်တာကျော်နဲ့တူကြီးညာပေးမှာပါ
။ကောင်းပါပြီရှင်။လွှတ်တော်ကအဆိုပြုထားတဲ့6ပွင့်ဆိုင်တွေ့ဆုံဆွေးနွေးရေးကိုသမရဦးသိန်းစင်ကဘလို့တုံ့ပြန်လိုက်ပါတယ်ဆိုတာကိုသတင်းတွေကြီးညာပြီးမှနားဆင်ကြရမှာပါ။
အော်6ပွင့်ဆိုင်ဆိုတဲ့ဟာကိုတော့သူကလုံးဝဒီလက်မခံတဲ့သဘောဖြစ်တာပေါ့6ပွင့်ဆိုင်တွေ့ဆုံဆွေးနွေးခြင်းအားဖြင့်
ခုနကဒါတော့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးရဲထွန်းရဲ့ပြောကြားချက်ပါရှင်ဒီနောက်မှာတော့ကချင်ပြည်နယ်ဘက်ကတင်မာမှုအခြေအနေအပြည့်အရေအောင်မြင်မှုရတော့မယ်လို့ကရင်လက်နက်ကိုင်အဖွဲ့ DKPA ကပြောဆိုလိုက်တဲ့အကြောင်းနဲ့နိုင်ငံတကာသတင်းဆောင်မတပုတ်တို့ကိုလည်းနားဆင်ကြရဖို့ရှိပါတယ်ရှင်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးမှာပါအခုရေဆုံးကတော့ထိတ်တဲရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်အေးတန်နာကျော်တို့ကကြီးညာပေးကြပါအောင်ရှင်
ပြည်ထောင်နိုင်ငံမှာလူသေးပျောက်တွေဖြစ်ခဲ့တဲ့အထိတိုက်ခိုက်မှုတွေနဲ့ဘယ်ဂျင်နိုင်ငံမှာကျန်းသက်သမားတွေဖြစ်တန်ရရှိသူတွေကိုစီးနင်းနေနေမှုတွေပေါ်ပေါက်ခဲ့ပြီးပထမဆုံးအကြိမ်ဖြစ်ဥရောပသမ္မတ EU နိုင်ငံခြားရေးဝန်ကြီးတွေဒီကနေ့တွေ့ဆုံကြပါတယ်။ထိပ်သီးညီလာခံတရက်ရှိလာတဲ့မချင်းပါမီနိုင်ငံခြားရေးဝန်ကြီးတွေရဲ့အကျိုးအစီးအဝေးအတွင်းအကြံဖက်ဝါဒတိုက်ဖြတ်ရေးနည်းလမ်းပေါင်းစုံကိုဆွေးနွေးကြမှာပါ။ပြီးခဲ့တဲ့သတင်းပတ်ထဲမှာဖော်ထုတ်နိုင်ခဲ့တဲ့အကြံဖက်တိုက်ခိုက်ဖို့ကြံစီမှုကိုနောက်ွယ်ကနေအဓိကစီစဉ်ခဲ့သူဟာလွတ်မြောက်နေဆဲဖြစ်တဲ့အကြောင်းဘယ်ဂျင်တရားရေးဝန်ကြီးကပြောဆိုထားတဲ့အချိန်ထဲမှာပဲဥရောပတလောမှာလူညွန့်ရင်းတွေသတိထားဖို့လည်းတက်လန့်ထားဆဲဖြစ်ပါတယ်။အကြံဖက်မှုကိုကြိုးကန်ခဲ့သူဖြစ်တန်တရားရှိသူဟာထွက်ပြေးတိတ်ရှောင်သွားတယ်လို့ယူဆထားတဲ့ဂရိနိုင်ငံမှာဖမ်းဆီးလိုက်တဲ့လူ၄ဦးထဲမှာလည်းမပါဘူးလို့ဘယ်ဂျင်တရားရေးဝန်ကြီးကိုဟန်ဂိန်းစာပြောပါတယ်။ဘယ်ဂျင်မီဒီယာတွေမှာတော့အကြံဖက်ဖို့ကြံစီသူဖြစ်အလို့ရှိနေတဲ့သူဟာအက်တာဟာမစ်အပစုဖြစ်တယ်ဆိုပြီးတော့ဖော်ပြနေကြတာပါအသက်28နှစ်အရွယ်မော်ရိုကိုနယ်ပွားဘယ်ဂျီယံနိုင်ငံသားနိုင်ငံရှေ့ပိုင်းကဖာဗီယက်စ်မြို့မှာရှိတဲ့လေဝဲအစ္စလမ်ဆွေရောက်ဖွဲ့တစ်ဖွဲ့ကိုဥဆောင်သူဖြစ်နေလဲတန်တရားရှိနေကြပါတယ်ဒီချမ်ဖက်ဖွဲ့ကရဲတွေကိုချမ်ဖက်တိုက်ခတ်ဖို့ရှိနေခြင်းမှာပဲပြီးခဲ့တဲ့ဇာတာပြင်းကသူတို့ခိုအောင်ရနေရာကိုလုံခြုံရေးတပ်ဖွဲ့တွေဝင်ရောက်စီးနင်းခဲ့တဲ့အတွက်အပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားပြီးတန်တရားရှိသူတွေကိုလည်းသိဆုံးခဲ့တာပါ
ဒီမနက်ရဆန္ဒမျိုးတော်ကတမန်အဘတ်ရာဘိုမန်ဆူအဟာဒီရဲ့အင်တော်နာမှာဟူသီတပုံတွေနဲ့အစိုးရတပ်ဖွဲ့တွေကြားမှာတိုက်ပွဲတွေဖြစ်ပွားနေပါတယ်။ဆန္ဒမျိုးတော်မှာဒီကနေ့ဖြစ်ပွားတဲ့တိုက်ခိုက်မှုတွေမှာသနက်တွေပြေဖောက်ခွဲမှုတွေဖြစ်နေမလို့အရဲသားတွေအဲ့ဒီနေရာကနေထွက်ပြေးကြရပါတယ်။နှစ်ဖက်ကြားမှာပြစ်ခတ်ရဆဲဖို့သဘောတူခဲ့ကြပြီလို့တာဝန်ရှိသူတွေကနောက်ပိုင်းမှာပြောလာပေမဲ့လည်းသနက်နဲ့ပြစ်ခတ်မှုတွေဖြစ်နေတော့မှာဖွဲ့စည်းပုံအခြေခံဥပဒေသစ်ရေးဆွဲဖို့ခေါ်ယူတဲ့အစည်းအဝေးကိုနှောက်ယှက်တဲ့အနေနဲ့ဟူသီတပုံတွေကသမ္မတဟာဒီရဲ့အရာရှိချုပ်ကိုပြန်မေးဆွဲခဲ့ပြီးတော့ရပိုင်းတွင်မှာပဲတိုက်ခိုက်မှုတွေဖြစ်ပွားတာပါ။ဆာနာမွတ်စလင်တပုံတွေဟာဆာနာမျိုးတော်ကိုပြီးခဲ့တဲ့စက်တင်ဘာလကတည်းကဝင်ရောက်ထိန်းချုပ်ထားခဲ့တာဖြစ်ပြီးတော့အစိုးရအသည့်ဖွဲ့စည်းဖို့သဘောတူညီချက်တရက်ကိုနောက်ပိုင်းမှာလက်မှတ်ရေးထိုးထားပါတယ်။နှစ်ရှည်အုပ်ချုပ်လာခဲ့တဲ့သမ္မတကိုလွန်ခဲ့တဲ့3နှစ်မှာဖြုတ်ချခဲ့ပြီးတော့ခဲ့တဲ့ကပြဿနာတွေဇက်တိုက်ရှိနေခဲ့တဲ့ယီမန်နိုင်ငံကိုရရှိဖို့အတွက်သဘုံတွေနဲ့အယ်ခါရီဒါပါဝင်အာရဗျကျွန်းဆွယ်မှာရှိတဲ့တခြားအဖွဲ့တွေကြိုးပမ်းနေကြတာဖြစ်ပြီးတော့မျိုးတော်နဲ့တခြားဒေသတွေမှာတိုက်ခိုက်မှုတွေမချုပ်ငြိမ်းပဲဖြစ်နေပါတယ်ရှင်
။မြန်မာနိုင်ငံကချင်းပြည်နယ်မှာမကြာခင်ကတည်းကတရားမဝင်တစ်ထုတ်လုပ်မှုဆွဆွဲချက်တွေနဲ့ဖမ်းဆီးခံထားရတဲ့တရုတ်နိုင်ငံသားတွေဘေးကင်းလုံခြုံအောင်ဆောက်ရှောက်ထားဖို့နဲ့တရားဥပဒေနဲ့ညီဆောင်ဖို့တရုတ်နိုင်ငံကတိုက်တွန်းလိုက်ပါတယ်
။目前我们正在进一步了解核实缅北地区局势的有关情
况。မြန်မာနိုင်ငံပိုင်းမှာတရုတ်နိုင်ငံသားတွေဖမ်းဆီးခံရတဲ့ကိစ္စနဲ့ပတ်သက်လို့ဆက်လက်စုံစမ်းစစ်ဆေးနေဆဲဖြစ်ပြီးလက်တော်မှာဖမ်းဆီးခံထားရသူတွေရဲ့လုံခြုံရေးနဲ့ဥပဒေအရခန်းဆောက်ခွင့်တွေပေးဖို့မြန်မာအာဏာပိုင်တွေကိုတိုက်တွန်းလိုတဲ့အကြောင်းတရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရသူဟောင်လေးကဒီကနေ့ဘေကျင်းမြို့တော်ကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားခဲ့တာပါမြန်မာစိုးရတာဝန်ရှိသူတွေကတော့ကချင်ပြည်နယ်ကတင်မောက်ခုံလုပ်ငန်းတွေနဲ့ဆက်နွယ်ပြီးတရုတ်နိုင်ငံသား120လောက်ကိုဖမ်းဆီးထားတဲ့အကြောင်းကြေညာထားတာပါမြန်မာအနာဝင်ဘက်ကတော့တရုတ်နိုင်ငံရဲ့စိုးရိမ်မကင်းတဲ့သဘောထားတွေကိုအလေးထားပြီးအမှုမှာပါဝင်ပတ်သက်နေသူတွေကိုကောင်းကောင်းမွန်မွန်ဆက်ဆံမှာဖြစ်တယ်လို့တုံ့ပြန်ချက်ရရှိထားကြောင်းလည်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောဝင်ရသူကပြောပါတယ်လက်တလုံးမှာတော့မြန်မာနိုင်ငံမှာရှိတဲ့တရုတ်တန်ရုံးနဲ့ကောင်စစ်ဝင်ရုံးတွေကတာဝန်ရှိသူတွေအမှုနဲ့ပတ်သက်လို့လိုက်ပါဆောင်ရနေတယ်လို့လည်းပြောဆိုခဲ့တာပါ ဒီတော့တွင်မချာသိရင်ရပိုင်းနေကဆလို့ကချင်းလက်နက်ကင်တပ်ဖွဲ့တွေနဲ့မြန်မာစစ်တပ်တို့ကြတိုက်ပွဲတွေပြန်လည်ဖြစ်ပွားနေတဲ့ကချင်းပြည်နယ်ထဲပိတ်မိနေတဲ့ညာနဲ့ချီတဲ့အရက်သားတွေထဲမှာတရုတ်နိုင်ငံသားအများအပြားလည်းပါဝင်နေတဲ့အကြောင်းတရုတ်ကွန်မြူနစ်ပါတီအားပေါ် Global Times သတင်းစာကဖော်ပြခဲ့ပါတယ်
ပါကစ္စတန်နောက်မြောက်ပိုင်းဒေသမှာအမေရိကန်ဝေဒင်ဒုံးရင်စီကလို့ယူဆရတဲ့တိုက်ခိုက်မှုကြောင့်စစ်သွေးကြွ၄ဦးမကသေဆုံးသွားတယ်လို့ပါကစ္စတန်အရာရှိတွေကပြောပါရီ။အာဖဂန်နေဇနာကမြောက်ဝါဇီရစ်စတန်ဒေသကတာလီဘန်တို့ရဲ့ခြံဝင်းတစ်ခုကိုပစ်မှတ်ထားပြီးတော့တနင်္လာနေ့မှာတိုက်ခိုက်ခဲ့တာလို့အရာရှိတွေကပဲဆိုပါရီ။တိုင်းဒါမျိုးနွယ်စုဒေသတွေမှာသတင်းတော့တွေကိုခွင့်မပြုတာကြောင့်အဲ့ဒီသတင်းကိုတိကျအတည်ပြုလို့တော့မရပါဘူး။ပါကစ္စတန်နိုင်ငံမှာကအဝေးရင်းဒုံးရင်နဲ့လာပြီးတော့ပြစ်ခတ်မှုတွေဟာနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုးမှုကိုထိပါစေတယ်လို့ဆိုပြီးတော့လူများကဒီလိုတိုက်ခိုက်မှုတွေကိုမကြိုက်ပါဘူး။ဒါမဲ့လည်းအမေရိကန်တို့ကပါကစ္စတန်စစ်တပ်မရောက်နိုင်တဲ့နေရာတွေကစစ်သွေးကြွတွေကိုရှင်းလင်းပစ်ဖို့အတွက်ဒရုန်းနဲ့တိုက်ခိုက်မှုကထိရောက်တယ်ဆိုပြီးတော့ခိုင်ခိုင်မာမာပြောဆိုနေပါတယ်ရှင်။
ဒီဝေးခံအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေးခံအတန်မြန်မာဘာသာစီစဉ်ရဲ့တင်းလာနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်တိလင်္ကန်နဲ့ဖိလစ်ပိုင်နိုင်ငံတွေပါဝင်ပုံရဲမင်းကြီးဖရန်စစ်ရဲ့အာရှတလွှားသတင်းတစ်ပတ်ကြာခီးစဉ်ဒီကနေ့ပဲအဆုံးသတ်သွားပါပြီ။ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်ကရီဇယ်ပန်းချံမှာတရားဟောကြားခဲ့ပြီးနောက်တနေ့မှာပဲရောမမြို့ကိုပြန်ကြွသွားခဲ့တာပါ။1995ခုနှစ်တုန်းကပုံရဲမင်းကြီးဒုတိယဂျင်ဘောတရားဟောကြားခဲ့စဉ်ကလူငါးသန်းတက်ရောက်ခဲ့တဲ့ဒီပန်းချံမှာပဲကျင်းပခဲ့တဲ့တရားပွဲကိုအနီးအနားလမ်းတွေပေါ်မှာပါလာရောက်နားထောင်သူစုစုပေါင်း6သန်းလောက်ထိရှိခဲ့ပါတယ်။တရားပွဲမှာတော့ဖိလစ်ပိုင်နိုင်ငံသားတွေအနေနဲ့ဆင်းရဲမွဲတေမှုတွေစင်ရင်တရားကိမဲ့မှုတွေအချင်းပြတ်ချာဆမှုတွေနဲ့လူတိုင်းဝိုင်းမျိုးကိုလက်မခံကြဘူးလေပုံရံမြင့်ကတိုက်တွန်းသွားခဲ့တာပါဖိလစ်ပိုင်သမ္မတဘနီနိုအကီနိုပါဝင်အစိုးရတာဝန်ရှိသူတွေနဲ့ရဟန်းမင်းကြီးတောက်ချာနေကတွေ့ဆုံရမှာလဲအလားတူပြောကြားထားတာဖြစ်ပါတယ်ရိုမန်ကက်သလစ်ခရစ်ယာန်ဘာသာဝင်တန်း80ရှိပြီးအာရှတိုင်းမှာကက်သလစ်ခရစ်ယာန်အများဆုံးဖြစ်တဲ့ဖိလစ်ပိုင်နိုင်ငံကို1995ခုနှစ်ကပုံရံမြင့်ဒုတိယဂျင်ဘောပြီးရင်ဒါဒုတိယအကြိမ်ပုံရံမြင့်တစ်ပါးကြွလာတာလည်းဖြစ်ပါတယ်ပေါ်ရန်မင်းကြီးရောက်ရှိနေချိန်မှာလုံချုံရေးအတွက်ဖိလစ်ပိုင်အာဏာပိုင်တွေကစစ်သားနဲ့ရဲတပ်ဖွဲ့ဝင်ပေါင်း5000လောက်ကိုဖြန့်ချထားခဲ့တာပါ။အရင်တုန်းကဖိလစ်ပိုင်နိုင်ငံကိုလာဖို့စီစဉ်ခဲ့ပြီးတခြားပေါ်ရန်မင်းကြီးနှစ်ပါးကိုတော့လုံခြံတပ်ဖြတ်ဖို့ကြံစီရလဲခံခဲ့ရပူပါတယ်
။မာလီနိုင်ငံဟာအီဘိုလာဗိုင်းရပ်စ်ပိုးကနေကင်းစင်သွားပြီလို့အစိုးရကကြေညာသွားပါတယ်။42နာရီစောင့်ကြည့်ပြီးတဲ့အထိရောဂါကူးစက်ပြန့်ပွားတာမရှိတော့ဘူးလို့မာလီနိုင်ငံအီဘိုလာကနေကင်းစင်သွားပြီဖြစ်ကြောင်းမာလီကျန်းမာရေးဝန်ကြီးကဇန်နဝါရီလ18ရက်နေ့မှာကြေညာသွားတာပါ42နာရီဆိုတဲ့အချိန်ဟာအီဘိုလာဗိုင်းရပ်စ်ကင်းစင်ကြောင်းကြေညာဖို့အတွက်လိုအပ်တယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကသတ်မှတ်ထားတဲ့အချိန်ဖြစ်ပါတယ်ကင်းနီနိုင်ငံကအသက်2နှစ်အရွယ်ကလေးမလေးအီဘိုလာဗိုင်းရပ်စ်ဆက်ပြီးကူးစက်တော့မာလီကတာဝန်ရှိသူတွေဗိုင်းရပ်စ်ပိုးကူးစက်ပြန့်ပွားမှုကိုအမြန်ဆုံးထိန်းချုပ်နိုင်ဖို့လှုံ့ဆော်ခဲ့ကြတယ်လို့ WHO ရဲ့အစီရင်ခံစာအသစ်မှာပြောထားပါတယ်မာလီမှာအီဘိုလာကြောင့်လူစုစုပေါင်း6ဦးသေဆုံးခဲ့ရတယ်လို့အစီရင်ခံစာမှာဆိုပါတယ်ရှင်
ကမ္ဘာလူကြီးရဲ့တရားခိုင်နှုန်းရှိတဲ့အချမ်းသာဆုံးသူတွေဟာရှစ်လာမယ့်နှစ်ကြာရင်ကမ္ဘာကြီးရဲ့ကျော်ဝါမှုအများစုကိုပိုင်ဆိုင်လိမ့်မယ်လို့ဗြိတိန်ခြေဆိုင် Pride အဖွဲ့တစ်ခုဖြစ်တဲ့ Oxfam ရဲ့အစီရင်ခံစာကဖော်ပြပါရယ်ချမ်းသာသူတွေရဲ့ကမ္ဘာမှာပိုင်ဆိုင်မှုတွေဟာတနည်းနဲ့တနည်းပိုတိုးလာရမှာ2009ခုနှစ်တုန်းက44ရာခိုင်နှုန်းရှိနေရကနေပြီးခဲ့တဲ့နှစ်2014ခုနှစ်ထဲမှာ48ရာခိုင်နှုန်းထိတိုးလာခဲ့တယ်လို့ရှင်းနှစ်2016ခုနှစ်ကြာရင်50ရာခိုင်နှုန်းတိရှိလိမ့်မယ်လို့လဲဆွစ်ဇာလန်နိုင်ငံဒါဗိုစ်မြို့မှာဒီသတင်းပတ်တဲ့ကျင်းပမယ်ကမ္ဘာစီးပွားရေးနှိမ့်နှောင်းပလဲပွဲ WEF မှတိုင်ပြီးထုတ်ပြန်လိုက်တဲ့အစီရင်ခံစာထဲမှာပြောဆိုခဲ့တာပါကမ္ဘာပေါ်ကလူ9ယောက်မှတယောက်ဟာမဝရည်စာစားနေရပြီးလူပေါင်းတန်း1000ကျော်ဟာဆိုရင်လဲဒီနေ့ကို $1.25အောက်ဝင်ဝင်နဲ့ရပ်တည်နေရတဲ့အချိန်မှာဆင်းရဲမွတ်တေမှုတက်ဖြစ်ရေးကျိုးဝတ်မှုတွေဟာမငြိမ်းမြမှုတွေကြောင့်တိုးတက်မှုမရနိုင်ပဲဖြစ်နေရတယ်လို့လဲ Oxfam ကသတိပေးထားတာပါကမ္ဘာပေါ်ကချမ်းသာဆုံးပုဂ္ဂိုလ် 80 ဒေါ်လာ 1.9 ထရီလီယံပိုင်ဆိုင်ထားပြီးဒါဆိုရင်ကမ္ဘာမှာဝင်ငွေနှိမ့်ချသူလူသန်းပေါင်း 3,500 နဲ့ပိုင်ဆိုင်မှုနဲ့ညီမျှတယ်လို့လည်းအစိုးရခန်းစားကဖော်ပြထားပါတယ်။ Davos ညီလာခံမှာတဘာပတီ2ဖြစ်တာဝန်ယူမဲ့ Oxfam ဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးဝင်းနီပရန်ယီမာကတော့ညီမျှမှုတွေကြီးထွားလာနေတဲ့အခြေအနေတွေကိုအမြန်ဆုံးကန့်တွယ်ဖြစ်ရှင်းတိုက်တွန်းပြောဆိုဖို့လည်းစီစဉ်ထားတာပါ။ မြင်းများမှုတွေအကြီးအကျယ်ပေါ်ပေါက်နေတာတွေကိုဖြေရှင်းနိုင်မှုအခွန်တင်းချောင်းတာတွေကိုကန်တွယ်ဖို့အများပြည်သူဝန်ဆောင်မှုတွေတိုးတက်အောင်လုပ်ဖို့တင့်တော်တဲ့အနေဆုံးလုပ်ခလာစာသတ်မှတ်ဖို့စတဲ့အစီအစဉ်တွေကိုဆောင်ရွက်ဖို့လဲအောက်စပန်အဖွဲ့ကအစိုးရတွေကိုတိုက်တွန်းထားပါတယ်
အမေရိကန်ပြည်သူ့မှာနိုင်ငံသားအခွင့်အရေးလှုပ်ရှားမှုကောင်စားမာတင်လူသာကင်းဂျူနီယာရဲ့မွေးနေ့အထိမ်းအမှတ်ဖြစ်တဲ့ဒီကနေ့တနင်္လာနေ့ကိုနိုင်ငံတော်အားလိုက်ရဲ့သတ်မှတ်ထားပါတယ်။မာတင်လူသာကင်းဟာအလဘားမားပြည်နယ်မွန်ဂိုမရီမြို့ကဘတ်စကားရီမှာလူပြူလူမဲထိုင်ကုန်နေရာခွဲခြားသတ်မှတ်တာကိုအဆုံးသတ်သွားအောင်လို့စန့်ကျင်သပိတ်မှောက်မှုကြီးကိုဦးဆောင်ပြီးတော့1955မှာထင်ရှားကြော်ကြားလာခဲ့ပြီးတော့သူက1964ခုနှစ်မှာနိုဘယ်ငြိမ်းချမ်းရေးဆုရရှိခဲ့ပါတယ်။ဒီနေ့မာတင်လူသာကင်းနေ့မှာတော့ရုပ်သံကြည်ပရိသတ်တွေမတူညီတဲ့လူမျိုးနွယ်တွေနဲ့ပတ်သက်ပြီးပြောဆိုဆွေးနွေးကြဖို့အားပေးတဲ့အနေနဲ့ MTV ဂီတရုပ်သံ TV လိုင်းဟာသူ့ရဲ့အစီအစဉ်တွေကို12နာရီကြောင်းလို့အဖြူအမဲနဲ့ပြသမှာဖြစ်ပါတယ်ရှင်။
Direct from Washington, the voice of America,
VOA. ထိတ်တဲရသတင်းတွေကိုကိုအောင်လင်ဦးနဲ့မတ်အေးတန်နာကျော်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။အခုကတော့သတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်။ပြီးခဲ့တဲ့ပြည်တော်စုလွှတ်တော်အစည်းအဝေးအတွင်တောင်းဆိုခဲ့တဲ့6ပွင့်ဆိုင်တွေ့ဆုံရေးနဲ့ပတ်သက်ပြီးတောင်းဆိုချက်ဟာလိုအပ်ချက်တွေရှိနေသေးတဲ့အတွက်ပြည်တော်စုလွှတ်တော်ကမူပေါင်းတွေတည်ချချမှတ်ပြီးမှသာစီမံဆောင်ရွက်ဖို့လိုတယ်လို့သမ္မတဦးသိန်းစင်ကဒီကနေ့ပြည်တော်စုလွှတ်တော်ကိုတဝန်လာပို့ခဲ့ပါတယ်။အခုလိုလွှတ်တော်ကတောင်းဆိုချက်အပေါ်သမ္မတကလက်တလောတွေးတင်တယ်လို့မယူဆတဲ့အတွက်အကြောင်းပြချက်ပေးပြီးညှင်းလိုက်တဲ့သဘောမျိုးဖြစ်တယ်လို့လွှတ်တော်ကိုယ်စားလှယ်တချို့ကသုံးသပ်ပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မြင်းမြန်းထားတဲ့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုအောင်ရင်းမောင်မောင်ကပြောပြပေးမှာပါ။
ဒီကနေ့ပြန်စတဲ့ပြောင်းလို့တော့စစ်နေချိန်မြောက်စီးဝေးတွေကျင်းပတဲ့နေ့မှာနိုင်ငံတော်သမ္မတက6ပွင့်ဆိုင်တွေ့ဆုံဆွေးနွေးရေးနဲ့ပတ်သက်တဲ့အကြောင်းပြန်ကြားမှုတဝန်လောင်ကိုပေးပို့လိုက်တာပါပေးပို့လာတဲ့တဝန်လောင်အရတော့ပြောင်းလို့တော့ကတောင်းဆိုထားတဲ့6ပွင့်ဆိုင်တွေ့ဆုံဆွေးနွေးရေးမှာကိုစားပြုမှုတွေပို့ပြီးလိုအပ်တာဆွေးနွေးရမယ့်မူပေါင်းတွေပါရှိဖို့လိုနေတာတွေကိုအကောင်းဆုံးစီမံနိုင်မှုအကြောင်းပြန်လာတဲ့သဘောလို့6ပွင့်ဆိုင်ဆွေးနွေးရေးမှာတိုင်းသားလွတ်တော်ကိုယ်စားလှယ်တွေကရွေးချယ်ခံထားရတဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကပြောပါတယ
်ခေါင်းစဉ်တစ်ခုချင်းပေါ်မှာကျေးဇူးဆွေးနွေးလိုတဲ့မူပေါင်းနဲ့အသေးစိတ်အကြောင်းအရာများကိုကြိုတင်လေ့လာနိုင်ဖို့အတွက်သူစီကိုပေးပို့ပါလို့နော်သူဘက်ကညွှန်ပါတယ်အဲ့တော့သူထပ်ပြောတာကလည်းနောက်ဆုံးပိတ်မှာပါလာပြီလေဒီနိုင်ငံတော်သမ္မတဦးဆောင်ရွေး6ဦးတွဲဆောင်ဆွေးနွေးရန်ထိတ်တွန်းလာသောကိစ္စသည်ကောင်းမွန်သောလုပ်ငန်းတစ်ရပ်ဖြစ်ပါသည်တော်တော်လေးပဲတဲ့တိုင်းသားပြည်သူအားလုံးလူသားစားအဖွဲ့အစည်းများနှင့်နိုင်ငံရေးအင်အားစုများကလက်ခံသောကိုစားကျေးဇူးအလားတူရင်းတို့ရဲ့လူလားတောင်းတချက်များပါရှိစေနေပူပေါင်းများဆိုတော့အဲ့ဒါကိုချုပ်တင်ရှင်းမှတ်ထားတဲ့သစ္စာဆွေးနွေးမှုဖြစ်စေရေးနဲ့ပွင့်လင်းမြင်သာမှုရှိစေရလို့တွဲတော့စီမံဆောင်ရွက်တိုင်ပါကပုံမပြည့်စုံကောင်းမွန်နေလို့အကြံပြုကိုပဲဆိုတော့သူထပ်ပြီးတော့နော်ဟိုတုံ့နှုံးပါတယ
်သမ္မတဘက်ကတောင်းဆိုမှုတွေရှိလာတဲ့အတွက်ပြည်ထောင်စုတော်ဘက်ကဒီဆွေးနွေးပွဲနဲ့ပတ်သက်တဲ့မူပေါင်းတွေကိုပြန်ပြီးတော့ချမှတ်ဖို့လိုမယ်လို့လည်းဒေါက်တာအေးမောင်ကပြောပါတယ်
အဲ့တော့အဲ့လိုဖြစ်ဖို့အတွက်ဒီပေါင်းစုတို့ဘက်ကမူပေါင်းတွေနောက်အသေးစိတ်ချက်လက်တွေကိုပြန်ကြားပေးဖို့သူကအကြောင်းကြားတဲ့သဘောအကြောင်းပြန်ကြားတဲ့သဘောလို့ကျွန်တော်နားလည်ပါတယ
်အခုလိုသမ္မတဦးသိန်းစင်ရဲ့ပြန်ကြားချက်ဟာ6ပွင့်ဆိုင်တွဲဆောင်ဆွေးနွေးရေးကိုအကောင့်ထဲမဖော်လို့သေးတဲ့အကြောင်းမှတ်ချက်တစ်ခုလို့ယူဆနိုင်တဲ့အကြောင်းရှန်တိုင်းသမ္မတဒီမိုကရက်တစ်ပါတီ SNDP ရဲ့တီဘောမြို့နယ်ပြည်သူ့တော်ကိုယ်စားလှယ်ဦးရဲထွန်းကပြောပါတယ
်ဟော6ပွင့်ဆိုင်ဆိုတဲ့ဟာကိုတော့သူကလုံးဝဒီလက်မခံတဲ့သဘောဖြစ်တာပေါ့6ပွင့်ဆိုင်တွဲဆောင်ဆွေးနွေးခြင်းအားဖြင့်အဲခုနလွတ်တော်ကတိုက်တွန်းထားတဲ့ရည်ရွယ်ချက်နှစ်ခုကိုကျွန်တော်တို့ဖော်ဆောင်နိုင်လိမ့်မယ်လို့မယုံကြည်ဘူးဆိုတော့အတိတ်တည်းဟိုသူနဲ့ဆွေးနွေးရုံနဲ့တည်းမပြီးဘူးပေါ့ဟိုဟာပေါ့ကျယ်ပြန့်တဲ့ဆွေးနွေးပွဲတွေသူလုပ်နေတယ်ဆိုတဲ့ဟာမျိုးအဲ့လိုပြောတဲ့သဘောအဲ့တော့ဆိုတာကအခုအပြင်မှာနောက်ဆုံး48ပွင့်ဆိုင်တွေ့ဆုံဆွေးနွေးတာတို့ဘာတို့ကိုတော့ဆက်ပြီးတော့လုပ်ချင်တယ်ဆိုတဲ့သဘောဖြစ်ပါတယ်
အချိန်တည်းမှာပဲပြီးခဲ့တဲ့လွတ်တော်စီဝေးတွေကတင်ပြခဲ့တဲ့ပြောင်းလွတ်တော်ကိုယ်စားလှယ်များရဲ့အဆောင်ရောင်နဲ့ပတ်သက်တဲ့ဥပဒေကြမ်းနဲ့ပတ်သက်ပြီးတော့သမ္မတဦးသိန်းစင်ကမှတ်ချက်တွေနဲ့ပြန်လည်ပေးပို့လာပါတယ်။လွတ်တော်ကိုယ်စားလှယ်တွေရဲ့လစာတိုးမြင့်မှုအပေါ်မှာသဘောမတူတဲ့အနေအထားလို့သုံးသပ်နိုင်တဲ့အကြောင်းဒေါက်တာအေးမောင်ကပြောပါတယ
်။ဟောဒါလေးတွေကိုကျွန်တော်တို့သတ်တော်မှဖြစ်လို့ပြောတာမဟုတ်ပါဘူး။ဒါလေးတွေကအနာဂတ်မှာလည်းလွတ်တော်ကိုတည်ဆောက်တဲ့ကာလမျိုးမှာနော်ဒီလောက်လို့ဆိုရဆိုရင်များများယူတာမျိုးမဖြစ်ဖို့ဒီလောက်စုကိုယ်စားလှယ်တွေကိုနည်းနည်းလေးနဲ့ခုနေထားတာမျိုးမရှိဖို့နော်ပြည်တော်စုအဆင့်မတတ်မှတ်တာမျိုးမကြည့်ဘူးနော်ဘလို့လို့ပြီးချက်ကန်ဘယ်လန့်စုတ်မယ်ပြည်တော်စုအဆင့်မဟုတ်ရင်လေဒီအဆင့်လေးတစ်ခုတောင်မှမပေးကျင်တဲ့အခြေအနေများအဲ့တော့ပြည်တော်စုအဆင့်မဟုတ်ရင်ပြည်တော်စုစုတော့ဘလို့လို့ပြီးဒီပုံကိုယ်တွေကလက်ညှိုးထိုးပြီးပြောနိုင်မှာတော့မှားတာလေးတွေပြုပြင်စရာလေးတွေကိုလေအဲ့တော့ဟိုပွင့်လင်းပြောရင်လျှော်ညင်နဲ့နော်အဆောင်ရောင်နဲ့ယာဓုလေးနဲ့နော်သူ့ရဲ့နော်ဒီပုံပန်းပဏာလေးကတော့ဖြင့်သ ဖို့ပြည်သူမှလည်းတာဝန်ရှိပါတယ်ပြည်သူဆိုးရွားမှလည်းတာဝန်ရှိပါတယ
်ဒါမဲ့လက်တော်ကိုယ်စားလှယ်တွေနဲ့အစိုးရဖွဲ့ဝန်ကြီးတွေရဲ့ကြားမှာမြမြရတဖြစ်အောင်ဆောင်ရွက်ဖို့လိုတယ်လို့လည်းဒေါက်တာအေးမောင်ကပြောပါတယ်ပြည်ထောင်စုစစ်လားသာတွေးဥပဒေကြမ်းကိစ္စနဲ့ပတ်သက်ပြီးတော့တမန်တော်နဲ့လွတ်တော်အကြားသဘောထားကွဲလွဲမှုတွေရှိနေတဲ့အပေါ်ရှိလာမဲ့လွတ်တော်စည်းဝေးရက်တွေအတွင်းမှာအပြန်အလှန်ဆွေးနွေးဖို့ရှိပြီးတော့လိုအပ်ရင်မဲခွဲဆုံးဖြတ်ဖို့တွေရှိလာနေလို့ပြည်ထောင်စုတော်ကိုယ်စားလှယ်တွေကပြောဆိုကြပါတယ်ခင်ဗျ
ကိုအောင်ရဲမောင်မောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုကတော့ကချင်ဒေသဘက်ကပြည်ပခါရီကိုတင်ပြပေးပါဦးမယ်ကချင်လွတ်လပ်ရေးတပ်ဖွဲ့ KNA ကဖမ်းဆီးထားတဲ့လုံခြုံရေးရဲတပ်ဖွဲ့ဝင်3ဦးလွတ်မြောက်ရေးအတွက်ကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့က KNA တပ်ရင်း6ကိုတွားရောက်ခေါ်ဆောင်နေပြီးဒီကနေ့ညပိုင်းမှာလွတ်မြောက်လာနိုင်ဖွယ်ရှိနေပါတယ်မြန်မာငင်းချမ်းရေးစင်တာကအကြီးတန်းအကြံပေးကတော့ရဲတပ်ဖွဲ့ဝင်3ဦးလွတ်မြောက်လာရင်နှစ်ဖက်အကြားတိုက်ပွဲတွေရပ်ဆိုင်းနိုင်မယ်လို့မျှော်လင့်တဲ့အကြောင်းပြောပါတယ်ဖကန့်ဒေတာနဲ့ပတ်သက်တဲ့နောက်ဆုံးရအခြေအနေတွေကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ကချင်ပြည်နယ်လမ်းပန်းဆက်သွယ်ရေးဝန်ကြီးဟာမိုးကောင်ကားမိုင်ဖကန့်လမ်းကြောင်းကိုကြီးစုစစ်ဆေးစဉ်လမ်းခီးမှာ KIA ကတားဆီးပြီးလုံခြုံရေးရဲတပ်ဖွဲ့ဝင်3ဦးကိုဖမ်းဆီးခဲ့တဲ့နောက်ဒီလ15ရက်နေ့မနက်ပိုင်းကစတင်ပြီးဖကန့်ဒေတာမှာအစိုးရတပ်နဲ့ကချင်တပ်ဖွဲ့တွေအကြားတိုက်ပွဲတွေစတင်ခဲ့ပါတယ်။တိုက်ပွဲဖြစ်ပွားခဲ့တဲ့9ရက်မြောက်နေ့မှာတော့ရဲတပ်ဖွဲ့ဝင်တွေကိုပြန်လည်လွတ်မြောက်ရေးအတွက်တွားရောက်ခေါ်ဆောင်နေပြီလို့ကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့ PCG ကဦးလမိုင်ကွန်ကြာကပြောပါတယ
်။ဘောကအမိန်နဲ့မနေ့ကနေလာတာခက်တာလေ။မနေ့ကဖြစ်လာတာလေ။မနေ့ကမိုးချုပ်သွားလို့ဒီနေ့ပဲရင်းချောက်ဖဲ့ရောဆက်ဆက်တော့လုံးပြီးတော့မှအခုပဲ top quarter နဲ့တော့ဆိုပြန်ရောက်လာမှာပါ
KIA ဘူရဲ့ခွင့်ပြုချက်နဲ့ရတပ်ဖွဲ့ဝင်3ယောက်ကိုဖားကန့်ဒေတာအခြေဆိုင် KIA တရင်6ကိုတွားရောက်ခေါ်ဆောင်နေပြီဖြစ်ကြောင်းနဲ့ည8နာရီလောက်မှာပြန်လွတ်လာပွဲရှိတယ်လို့ဦးလမိုင်ကွန်ကြာကပြောသွားတာဖြစ်ပါတယ်။ဒီကနေ့မှာတော့ဖားကန့်ဒေတာမှာအစိုးရတက်တဲ့ KIA အကြတိုက်ပွဲတွေညင်သက်နေတယ်လို့လည်းပြောပါတယ်။၄ရက်ကြာဖြစ်ပွားခဲ့တဲ့တိုက်ပွဲကာလအတွင်းမှာအစိုးရတက်ကလက်နက်ကြီးနဲ့ပစ်ခတ်ပြီးစခန်းသိမ်းထိုးစစ်စင်တာတွေရှိခဲ့တယ်လို့ KIA ဘက်ကလုံခင်းရဲစခန်းအပါအဝင်နေရာအချို့ကိုလက်ပစ်ဗုံးနဲ့တိုက်ခိုက်တာတရား၅စင်းလောက်ကိုမိရှုဖျက်ဆီးခဲ့တာတွေရှိခဲ့ကြောင်းတစ်ချိန်တည်းမှာပဲအောင်ပါလီအပါဝင်ရွာ၃ရွာလောက်ကထောင်ထဲချတဲ့အရက်သားတွေကိုစစ်ဘေးလွတ်ရာကိုပြောင်းရွှေ့ဖို့ဘာသာရေးလူမှုရေးအသင်းအဖွဲ့တွေကကူညီဆောင်ရွက်နေတာကိုအစိုးရစစ်တပ်ကငြင်းပယ်နေကြောင်းသတင်းတွေလည်းထွက်ပေါ်ခဲ့ပါတယ်တရုတ်အစိုးရပိုင်း Global Time သတင်းစာမှာတော့ပိတ်မိနေတဲ့ထောင်ထဲချတဲ့အရက်သားတွေကြားမှာတရုတ်မျိုးသားကြောက်ကုန်တယ်နဲ့ကြောက်တူးသူရန်နဲ့ချပြီးပါဝင်ကြောင်းဖော်ပြပါတယ်မြန်မာငြိမ်းချမ်းရေးစင်တာ MPC ကအကြီးတန်းအကြံပေးဦးလာမောင်ရွှေကတော့ရဲတပ်ဖွဲ့ဝင်3ဦးကိုပြန်လွတ်ပေးခဲ့ရင်နှစ်ဖက်အကြားဆွေးနွေးပြီးရဲဆက်စုစုဖြစ်ပွားတဲ့တိုက်ပွဲတွေရပ်ဆိုင်းနိုင်မယ်လို့တုံ့သက်ပါတယ်။
အဲ့ဒီမှာပြည်ပကညီနိုင်ပြည်ရှိအဖွဲ့ကစာတော်ကိုတော့တို့ဝန်ကြီးဦးအောင်မင်းတို့ပို့ထားတာတွေ့ပါတယ်။အဲ့ဒီဒီနယ်စုအောင်ပို့လဲတာဦးအောင်မင်းတို့ပို့ထားတာအဲ့စာရဆိုရင်တို့ဒီဘက်ကလည်းဒီကနော်ကဘာလို့ရဲပေါ်တော့သူအဲ့လိုဆိုရင်တော့ဒီဆွေသူတို့အဲ့ဒီကနေနေပြတဲ့ဒီနေ့ဝဲဆက်လုပ်နေတယ်လို့ပဲကျွန်တော်တို့တော့နားလည်ထားပါတယ်
ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ TAT ခေါ်ဤပညာအကြံပေးအဖွဲ့ကပြောရေးဆိုခွင့်ရှိသူဦးတော်ခါကတော့သူ့အမြင်သဘောထားကိုအခုလိုပြောပါတယ
်ဦးတို့ချောင်းဆရာအနောက်ဘက်ခြမ်းကိုအစိုးရတပ်တွေတပ်ပြန်ဆုတ်သွားရင်ဒါအနေထားတစ်ခုရပ်တော့တယ်အခုဒီမှာပြည်ပကညီနိုင်ရှင်ရှင်ရဲ့ဖွင့်လဲရှိတယ်ကျွန်တော်တို့ DAD လည်းရှိတယ် DNPCG လည်းရှိတယ်နော် DNSCCT လည်းရှိတယ်ဒီလိုဂျားထဲမှာလှုပ်ဆောင်နေတဲ့အဖွဲ့အစည်းအကြီးကြီးတွေရှိရတာနဲ့ဒီလမ်းကြောင်းကနေမသွားဘဲနဲ့ဟိုအင်အားသုံးဖြည့်ရှင်းမယ်ဆိုတော့ဒီသဘောထားတွေကိုရည်ရွယ်ချက်တွေကိုကျွန်တော်တို့ကမချိုက်ဘူးဗျာကျန်တာတော့ဖြစ်ခဲ့ပေမဲ့ဖြည့်ရှင်းတဲ့အပိုင်းတွေကိုနီးလန်းရှိတယ်လမ်းကြောင်းရှိတယ်ဒီလမ်းကြောင်းတွေကိုဥပိ္ပခပြုတ်ပြီးတော့ဟိုရှင်းအင်အားနဲ့ပဲဖြည့်ရှင်းမယ်ဆိုတော့ကိစ္စကိုကျွန်တော်တို့ကဘဝမကြောက်ဘူးည
ဥတော်ခါကဖကန့်ဒေတာတိုက်ပွဲမှာအစိုးရတပ်ကဓာတုလက်နက်လိုယူဆရတဲ့လက်နက်ကိုအသုံးပြုပြီးတိုက်ခိုက်ခဲ့တာရှိကြောင်းပြောဆိုပေမဲ့တခြားအတည်ပြုချက်တော့မရပါဘူးလောလောဆယ်မှာဖားကန့်ဒေတာမှာဖြစ်တဲ့တိုက်ပွဲတွေကြောင့်အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားဆွေးနွေးနေတဲ့တနိုင်ငံလုံးအပြစ်ခတ်ရစဲရေးစာချုပ်ချုပ်ဆိုရေးဟာအဟံတဖြစ်လာနိုင်ကြောင်းသုံးသက်တာတွေလည်းရှိနေပါတယ်။ဒီကနေ့မှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တနိုင်ငံလုံးအပြစ်ခတ်ရစဲရေးညှိနှိုင်းအဖွဲ့ NCCT အစည်းအဝေးကိုထိုင်းနိုင်ငံမှာကျင်းပနေပြီးဒီအစည်းအဝေးကပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့ထပ်မံတွေ့ဆုံရေးကိုဆုံးဖြတ်ဖွယ်ရှိနေပါတယ်။ ပြီးခဲ့တဲ့ဒီဇင်ဘာလက UPWC နဲ့ NCCT တို့ဆွေးနွေးပွဲမှာတော့လာမယ့်ပြည်ထောင်စုနေ့မှာတပြည်တော်အပြစ်ခတ်ရစေးစာချုပ်ကိုလက်မှတ်ရေးထိုးနိုင်ပွဲရှိကြောင်းသတင်းထုတ်ပြန်ထားပါတယ
်။ဒါကတော့ကချင်ဒေသဘက်ကနောက်ဆုံးရအခြေအနေတွေကိုကိုမိုးစောစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုကတော့ပြစ်ခတ်ရစေးရေးနောက်ကောတူလေးလက်နက်ကင်တပ်ဖွဲ့စည်းမှုတွေအပေါ်မှာ DKP ရဲ့တုံ့ပြန်မှုတွေကိုကြည့်ကြရအောင်ပါရှင်။ဘုန်းနှခမ်းမွေလို့ခေါ်တဲ့ဗိုလ်ချုပ်စောလာပွဲဥဆောင်တဲ့ဒီမိုကရေစီအကျိုးပြုကရင်တက်မတော် DKPA ကနေအပြည့်အခရဆဲရေးကိစ္စနဲ့ကော်တူးလေးလက်နက်ကင်တပ်ဖွဲ့စည်းမှုအနေအထားနဲ့ပတ်သက်ပြီးဒီကနေ့ရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တယ်လို့တချိန်တည်းမှာပဲ DKPA အဖွဲ့ဝင်ဖြစ်ကနေထုတ်ပယ်ခံထားရတဲ့ကလို့ထူပေါ်ဘူဟာမူဟောင်းဒုတိယဗိုလ်မှူးကြီးစောဆန်းအောင်ကလည်းတင်းကျပ်တဲ့လုံခြုံရေးအခြေအနေထားကပဲကော့ဂရိတ်မြို့မှာသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။ဒီအခြေအနေအပြည့်အစုံကိုတော့ VOA သတင်းထောက်နိုင်ကိုအင်ကသတင်းပေးပို့ထားပါတယ်ရှင်
။လက်ရှိတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့ပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတို့ကြားဖော်ဆောင်နေတဲ့အပြစ်ခတ်ရစရေးကိစ္စနဲ့ဆက်လျင်ပြီးအခြေမခံတဲ့အနေအထားကနေအောင်မြင်မှုရရှိခံနေပြီလို့ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKBA ရဲ့ဆက်ဆံရေးတာဝန်ခံလက်ဖြစ်ပြောရေးဆိုခွင့်ရှိသူပုံမှုကြီးစောမောင်လေးက VOA ကိုအခုလိုပြောပါတယ
်။ဘောတူမြန်မာရှိသေးတဲ့အချက်ကချစ်ချက်ပဲကြံတော့တယ်လို့ဒါကိုကြည့်ပြန်ပြင်ဟိုဟာပေါ့တိုးတက်မှုကတော့ဟိုအများကြီးရှိနေတာပေါ့ကျွန်တော်တို့တိုင်းလာဒေသတွေမှာကြည်ကြာကြည်ကြာပေါ့လေတက်တဲလေးတွေပြန်ဖြည့်နေတဲ့အနေထားလေးတွေရှိသေးတယ်လေအဲလိုရှိတဲ့အပေါ်မှာပြိမခိုင်မာတဲ့အနေထားလို့လည်းယူဆလို့ရတာပေါ့ဗျာ
ဒီမိုကရေစီကျုပ်ပြုကိရသမတော် TGP အဖွဲ့ဟာကရင်လက်နက်ကင်တပ်တွေနဲ့စုဖွဲ့ထားတဲ့ KAF ကိုကိုတူးလီလက်နက်ကင်တပ်ဖွဲ့စည်းမှာအဓိကပါဝင်တဲ့အဖွဲ့တစ်ခုဖြစ်တယ်လို့လက်ရှိမှာ KAF တပ်မတော်ကိုခိုင်မာစွာဖွဲ့စည်းနိုင်ခြင်းမရှိသေးဘူးလို့လည်းဘူမူကြီးစောမောင်လေးကပြောပါတယ်ကိုတူးလီတပ်မတော်ဖွဲ့စည်းရေးဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်လို့ KNU ကကရင်မျိုးရာစီယုံထိုက်ပိုင်းခေါင်းဆောင်တွေနဲ့စစ်ဘက်ခေါင်းဆောင်တို့အကြမ်းမှာအမြင်ကွဲလွဲချက်တွေလည်းရှိနေပါတယ်ဘူဂျိုဆောလာပွဲဥဆောင်တဲ့ဒီမိုကရေစီကျိုးပြုကရင်တပ်မတော် DGBA ကနေအပြစ်ခတ်ရစေးရေးကိစ္စနဲ့ကိုတူးလီလက်နက်ကင်တပ်ဖွဲ့စည်းမှုအနေအထားနဲ့ပတ်သက်ပြီးတော့ဒီကနေ့ရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်။အလားတူရခိုင် DGBA ရဲ့စစ်ဘက်ခေါင်းဆောင်သူဖြစ်သူဒုပူမှုကြီးစောစန်းအောင်ကလည်းကရင်ပြည်နယ်ကွန်ကရစ်မြို့နယ်မှာသတင်းစာရှင်းလင်းပွဲတရက်ကိုဒီကနေ့မှာလှုပ်ဝက်စွာကျင်းပပြုလုပ်ခဲ့ပါတယ်။ဒီသတင်းစာရှင်းလင်းပွဲကိုတက်ရောက်ခဲ့တဲ့ပြည်တွင်းသတင်းတောက်သူကနေဒုပူမှုကြီးစောစန်းအောင်ရဲ့ရှင်းလင်းချက်ကိုအခုလိုပြောပြပါတယ်
။သူကအခုအဖွဲ့အစည်းကနေအထုပ်ပယ်ခံတဲ့ကိစ္စရယ်။နောက်ပြီးတော့ကြက်မြောကိစ္စဖြစ်တဲ့ကိစ္စတွေရယ်။အဲ့တော့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့သူချပြချင်းတယ်။နောက်ပြီးတော့သူကဒီသတင်းစာရှင်းလင်းပွဲမှာပြောရလဲဆိုတော့သူ့ကိုပေါ့နော်ဒီအဖွဲ့အစည်းကနေထုတ်ပယ်သွားပြီမဲ့ပေါ့နော်။တိုင်းပြည်နဲ့လူမျိုးတွေတော့သူအလုံးစရာရှိတော့ဆက်လုပ်သွားမှာပဲပေါ့နော်
။သတင်းစာရှင်းလင်းပွဲကိုတေရခန့်ရဲတပ်ဖွဲ့နဲ့စစ်ဘက်လုံခြုံရေးဖွဲ့တို့ပိုက်ဆိုင်တရှာဖွေစစ်ဆေးနေတဲ့အတွက်လှုပ်ဝက်တနေရာမှာကျင်းပခဲ့ပြီးသတင်းထောက်20ဦးတက်ရောက်ခဲ့တယ်လို့လဲသူကဆိုပါတယ်။ဒီသတင်းစာရှင်းလင်းပွဲနဲ့ပတ်သက်လို့ဒုဗိုလ်မှူးကြီးစောစန်းအောင်ကိုကြိုးစားဆက်သွယ်ခဲ့ပေမဲ့လည်းအဆက်အသွယ်မရရှိခဲ့ပါဘူး။ဒီမိုကရေစီကျုပ်ပြုကိရသမတော် DGPA ဖွဲ့နဲ့တပြိုင်တည်းမှာဒုဗိုလ်မှူးကြီးစောစန်းအောင်ရဲ့သတင်းစာရှင်းလင်းပွဲပြုလုပ်တဲ့ပေါ် DGPA ရဲ့ဆက်ဆံရေးတာဝန်ခံဗိုလ်မှူးကြီးစောမောင်လေးကအခုလိုပြောပါတယ်
။ဒီမိုကရေစီစနစ်အရအခွင့်အရေးရတော့ဖယ်ပြီးမစိုးလုပ်လို့ရပါတယ်။ဒီအနေနဲ့ပုံကြီးကသတင်းစာရှင်းလင်းပွဲလည်းဒီလုပ်လို့ရပါတယ်။လုံးလုံးမရတာတကူကတော့ DKB စပ်ပုံတရားအနေနဲ့တော့ဒီလုံးလုံးမရပါဘူး။ဒါဖြစ်လို့လည်းဆိုတော့သူ့ကိုအဖွဲ့အစည်းတွေကနေတည်ရင်ထုတ်ပယ်ထားတဲ့အနေအထားတွေကိုလည်းတည်ရင်ထုတ်ပြန်ကြေညာထားတာရှိတဲ့အပေါ်မှာဖြစ်တယ်
။ပြီးခဲ့တဲ့2014စက်တင်ဘာလနှောင်းပိုင်းကမွန်ပြည်နယ်ကြံ့မြို့မြို့နယ်တွင် DKBA နဲ့အစိုးရတပ်တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးအဓိကတာဝန်ရှိသူတို့ဖြစ်သူကလုထူပေါ်ပြူဟာမူဒုတိယဗိုလ်မှူးကြီးစောစန်းအောင်ကိုလာရောက်ဖြေရှင်းဖို့ဆင့်ခေါ်ရမှာလာရောက်ခြင်းမရှိလို့အောက်တိုဘာလ20ရက်နေ့ရက်စွဲနဲ့ TGPA ဌာနချုပ်ကနေထုတ်ပယ်ခဲ့တာလည်းဖြစ်ပါတယ်။ဒုတိယဗိုလ်မှူးကြီးစောစန်းအောင်ဟာအခုခါမှာကိုတူးလီတပ်မတော်မှာစစ်ဘက်အရာရှိတစ်ယောက်အနေနဲ့ပါဝင်နေပါတယ်။ဒီမိုကရေစီအကျိုးပြုကိရတပ်မတော် TGPA တပ်ဖွဲ့ဟာမြန်မာအစိုးရနဲ့ပြီးခဲ့တဲ့1996ခုနှစ်ကတည်းကပြည်ရခဲ့ပြီး2010ခုနှစ်မှာ2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့အထွေထွေရွေးကောက်ပွဲကိုလက်မခံတာကြောင့်တိုက်ပွဲပြန်လည်ဖြစ်ပွားခဲ့ပါတယ်။အဲ့ဒီဖြစ်ခဲ့တဲ့တိုက်ပွဲတွေမှာဒုဗိုလ်မှူးကြီးစောစန်းအောင်ကအ धिक ပါဝင်သူတဦးအနေနဲ့ထင်ရှားခဲ့ပါတယ်။ TGPA တပ်ဖွဲ့ဟာ2012ခုနှစ်မှာထပ်မံပြည်ရခဲ့ပြီးဒီမိုကရေစီအကျိုးပြုကရင်တပ်မတော် TGPA အမည်စစ်နဲ့ငင်းချမ်းရေးဆွေးနွေးပွဲမှာတက်ရောက်နေတဲ့အဖွဲ့လည်းဖြစ်ပါတယ်ခင်ဗျာ။
ဒီမော်ဒယ်ကလူငယ်တွေအကြားအရင်ကလက်ဖက်ရည်ဆိုင်ထိုင်တဲ့အလေးထားရှိကြရကလူငယ်အမျိုးသားတွေအကြားဘီယာဆိုင်ထိုင်တဲ့ရည်ကြည်မှုလွှမ်းမိုးနေပါတယ်။ခင်းတဲ့အညီပြောင်းလဲလာတဲ့ဆိုပေမဲ့ဒါဟာကောင်းတဲ့ဘက်ကိုပြောင်းလဲတာလား
ဆိုးရုံလာတဲ့မြမလူငယ်တွေအကြားကလူမှုစရိုက်တစ်ခုလားဆိုတဲ့သောရရှင်တွေရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လီလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေကျမတို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ကျမတို့ရဲ့ရုပ်ဖုန်းနံပါတ်က1323125554ဖြစ်ပါတယ်။ဆွေးနွေးလိုတဲ့အကြောင်းအရာကိုအီးမေးလ်နဲ့ပဲဖြစ်ဖြစ် MP3 အသံဖိုင်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့လိုကြတယ်ဆိုရင်တော့ကျမတို့ရဲ့အီးမေးလ်လိပ်စာက bambies@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်ရှင
်။မနေ့ပြန်အင်္ဂါနေ့ည9:00တိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးချမှာဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့ကိုကျမတို့သောရရှင်နေအားလုံးကိုထပ်မံပြီးတော့ဖိတ်ခေါ်ပါတယ်။အခုကတော့နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုတင်ပြပေးခြင်းပါတယ်။ပြင်သစ်နိုင်ငံပါရီမြို့မှာမကြာခင်ကဖြစ်ခဲ့တဲ့အကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုတွေဟာပြီးခဲ့တဲ့သတင်းဘက်ကကမ္ဘာနိုင်ငံရေးဆွေးနွေးပွဲတွေကိုလွှမ်းမိုးခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကိုရောက်ခဲ့တဲ့ဗီတင်ဝင်ကြီးချုပ်ဒေးဗစ်ကင်မရွန်းနဲ့အမေရိကန်သမ္မတဘရက်အိုဘားမားတို့ပြီးခဲ့တဲ့တောက်ချန်နေ့ကတွေ့ဆုံရမှာလဲအစွန်းရောက်အစ္စလာမစ်တွေရဲ့အကြမ်းဖက်ချင်းချောက်မှုများလာတဲ့တွေကိုပူးပေါင်းနှိမ်နင်းဖို့ဆွေးနွေးခဲ့ကြပါတယ်။ဥရောပနိုင်ငံအတော်များများမှာတော့တန်ပြရရှိသူအကြမ်းဖက်အုပ်စုတွေရဲ့ကလပ်စည်းတွေကိုရဲတပ်ဖွဲ့ကဝင်ရောက်စီနေဖန်စီတာတွေလည်းရှိခဲ့တာပါတစ်ဖက်မှာလည်းအစ္စလာမ်ဘာသာကိုစော်ကားတဲ့ရုပ်ပြောင်ကတ်တွန်းတွေကြောင့်ကမ္ဘာတစ်လွှာထောင်နဲ့ချီတဲ့မွတ်စလင်တွေဆန္ဒပြခဲ့ကြတာပါဒီအကြောင်းတွေကိုတော့ VOA သတင်းတောက်ဇလာဆာဟုတ်သတင်းပေးပို့ထားတာပါတယ်မိုင်းရင်ချင်းနိုင်ကပြောပြပေးပါမယ်ရှင
် Paris မြို့မှာအကြမ်းဖက်သမားတွေတိုက်ခိုက်ခဲ့ပြီးတဲ့နောက်ဥရောပနိုင်ငံအတော်များများမှာလုံခြုံရေးတိုးမြှင့်ချထားလိုက်ပါတယ်အစွန်းရောက်အကြမ်းဖက်သမားတွေဟာနေဆက်တွေကိုဖျက်ကျော်သွားလာနေပြီးခင်မီတဲ့နီလန်းအများပြားသုံးနေတာကြောင့်နိုင်ငံတကာရဲ့ပူးပေါင်းဆောင်ရွက်မှုဟာမဖြစ်မနေလိုအပ်နေတယ်လို့ EU ဥရောပသမဂ္ဂရဲ့မူဝါဒရေးရာအေဂျင်စီအကြီးအကဲ Rob Wainwright ကပြောပါရယ်ဥရောပမွတ်စလင်အများစုဟာအစွန်းရောက်တွေဖြစ်ကုန်ပြီးလက်နက်တွေလည်းရှိနေကြတယ်လို့သူကဆိုပါရယ်အကြမ်းဖက်သမားတွေဟာပိုးပြီးခင်မီတဲ့အင်တာနက်ဆက်သွယ်လမ်းကြောင်းရေးကိုအသုံးပြုပြီးလူသစ်စုဆောင်းတာဝါရဖြန့်ချီတာတွေလုပ်နေတာတွေဟာတကယ့်ကိုစိုးရိမ်စရာကောင်းတယ်လို့သူကပြောပါရယ်တောက်ကြနေကဝါရှင်တန် DC မြို့တော်ဆွေးနွေးပွဲမှာအမေရိကန်သမ္မတဘရက်အိုဘားမားနဲ့ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်တို့ခေါင်းဆောင်နှစ်ဦးကလည်းအကြမ်းဖက်သမားတွေကိုနှိမ်နှင်းချေမှုန်းရေးနှစ်နိုင်ငံတိုးမြင့်ပူးပေါင်းဆောင်ရွက်ဖို့ပြောဆိုခဲ့ကြတာပါ
We both recognize that intelligence and military
forces. ဘာလို့ဒီစီအာနီတွေကြီးပဲသုံးပြီးတော့ဒီပြဿနာကိုဖြေရှင်းလို့မရဘူးဆိုတာကျွန်တော်တို့အသိမှတ်ပြုပါရတယ်။အစွမ်းရောက်အကြမ်းဖက်သမားတွေကိုပြန်ပြီးကောင်းတာလုပ်တဲ့မဟာဗျူဟာတွေအတွက်ကျွန်တော်တို့ဆက်ပြီးအတူတူဆောင်ရွက်သွားမှာပါ။အစွန်းရောက်သမားတွေကတသက်သက်ဆူဆောင်းတာတွေလူငယ်တွေကိုစီးယုံရမှာအထူးသဖြင့်လူငယ်တွေကိုအကြမ်းဖက်ဝါဒနဲ့မိတ်ဆက်ပေးနေတာတွေကိုစန့်ကျင်နေနေရမှာဖြစ်ပါတယ်
။ဒါ့အပြင်တန်တရားကြီးကြီးမားမားရှိတဲ့လျှို့ဝှက်ဆက်သွယ်ချက်တွေကိုအစိုးရတွေအနေနဲ့ကြားဖြတ်ထောင်လဲရေးမှာနည်းပညာလုပ်ငန်းကုမ္ပဏီကြီးတွေရဲ့အကူအညီတွေနဲ့ပူးပေါင်းဆောင်ရွက်ဖို့ကြိုးစားနေတယ်လို့လည်းဆွေးနွေးပွဲမတိုင်ခင်မှာဗြိတိန်ဝန်ကြီးချုပ်ကပြောပါတယ
်။ There is a broad agreement that we need
ကျန်းဖက်သမားတွေအချင်းချင်းဆက်သွယ်ရနေရာမှာဂျပ်ဖြတ်ထောက်လှမ်းဖို့ကြေပြန့်တဲ့သဘောတူညီမှုလိုအပ်တယ်ဆိုတာကျွန်တော်တို့သဘောတူညီမှုရရှိခဲ့ကြပါတယ်။ဒါကိုလည်းအမေရိကန်ပြည်ထောင်စုနဲ့ဗြိတိန်နိုင်ငံတို့ကလက်ရှိဆောင်ရွက်နေရတာပါ။နှစ်နိုင်ငံကြားမှာထောက်လှမ်းရေးနဲ့သတင်းအချက်အလက်တွေမျှဝေခဲ့တာကြောင့်လည်းဗြိတိန်အမေရိကန်နဲ့တခြားနိုင်ငံတွေမှာပါမရေမတွက်နိုင်တဲ့အဆက်တွေကိုကယ်တင်နိုင်ခဲ့ကြပါတယ
်ဒီအတောအတွင်းမှာပဲ ECOWAS လို့ခေါ်တဲ့အနောက်အာဖရိကနိုင်ငံများစီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ရဲ့လက်ရှိဥက္ကဋ္ဌဂါနာနိုင်ငံသမ္မတဂျွန်မဟမ်ကလည်းဒေတာရင်းအကြမ်းဖက်သမားတွေရဲ့ချင်းချောက်မှုအန္တရာယ်ကိုအတူတကွခြေမုံရှင်းလင်းဖို့တိုက်တွန်းလိုက်ပါတယ်တစ်ဖက်မှာတော့ပြင်သစ်နိုင်ငံမှာအပတ်စဉ်ထုတ် Charlie Hebdo ရုပ်ပြောင်မဂ္ဂဇင်းကိုအကြမ်းဖက်သမားတွေတိုက်ခိုက်ခဲ့ပြီးတဲ့နောက်တစ်ပတ်မှာတမန်တော်မူဟာမက်ကိုကတ်တုံးပုံနဲ့မဂ္ဂဇင်းအဖုံးမှာထပ်ပြီးဖော်ပြခဲ့တဲ့အတွက်ကမ္ဘာတစ်လွှားကထောင်ထဲချီတဲ့မွတ်စလင်တွေဆန္ဒပြခဲ့ကြပြီးတချို့ဟာအကြမ်းဖက်တဲ့အနေအထားကိုရောက်ခဲ့ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။ညချမ်းမှာသောရရှင်များရှင် VOE မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေကိုလိုင်းထိုမီတာ25 30နဲ့51တို့ကနေည10နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းစီစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍကိုအရင်ဆုံးနားဆင်ကြရဖို့ရှိပါတယ်။ဒီနောက်မှာတော့ဘလော့ဂါတွေပြောသမျှသက်တမ်းရောင်းသတင်းလွှာနဲ့အတူသူယုံကြည်ဟာအစီအစဉ်တို့ကိုဇက်တိုက်တင်ပြပေးမှာပါ။စူးစမ်း
ခြင်းနဲ့ဒီအခွင့်အရေးတွေကိုဖန်တီးနိုင်တယ်လို့ကျွန်တော်ယုံကြည်တယ်။ကျွန်တော်ထင်ဒီယုံကြည်တာကဒီကောင်းဆောင်ကောင်းတရားဖြစ်ဖို့အရင်ရေးကြည့်တယ်။
ဒါကတော့အမေရိကန်ပြည်ထောင်စုမှာပညာတော်သင်အဖြစ်ရောက်ရှိနေသူကိုဝင်းမင်းရဲ့ယုံကြည်ရာဖြစ်ပါလိမ့်ရှင်။နောက်ပိုင်းမှာတင်ပြပေးပါမယ်။အခုရည်ဆုံးတော့ပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးမှာပါ။ Innovation တည်တွင်ကျန်းဆာမှုဆိုတဲ့ဝဟာရဟာဖွံ့ဖြိုးဆဲနိုင်ငံတစ်ခုဖြစ်တဲ့ VN လိုနိုင်ငံမျိုးမှာရေပန်းဆလာတဲ့စကလုံးဖြစ်ပြီးစီးပွားရေးလုပ်ငန်းရှင်တွေကလည်းအမျက်အစွန်းပိုရနိုင်အောင်ခေတ်ပေါ်စီးပွားရေးနည်းပညာကိုလေ့လာသင်ယူနေကြပါတယ်။စီးပွားရေးလုပ်ငန်းရှင်တွေအနေနဲ့တည်တွင်ကျန်းဆာမှုအပေါ်ဘလောက်တန်ဖိုးထားတယ်ဆိုတာကိုသိနိုင်ဖို့ VN စီးပွားရေးပညာရှင်တွေကစစ်တမ်းကောက်ယူတဲ့စနစ်ကိုတီထွင်လိုက်ပြီးအဲ့ဒီလုပ်ငန်းရှင်တွေကိုကူညီပံ့ပိုးပေးနေပါတယ်။ VN နိုင်ငံတောင်ပိုင်းဘန်ထရီခရိုင်တွင်ကမိသားစုပိုင်းဖူလီဆက်ယုံကနေရာနဲ့ချီတဲ့ဆန်ရက်တွေကိုထုတ်လုပ်ပါတယ်။ကုမ္ပဏီရဲ့နာမည်ကိုလည်းရက်ချက်ဖို့ကစော်ဖောက်ပေးတဲ့သူတွေနေတဲ့ကြေးရွာရဲ့နာမည်ကိုပေးထားတာဖြစ်ပါတယ်။ဒီအကြောင်း VOE သတင်းတော့ Marian Brown သတင်းပေးပို့ထားတာကိုအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍအဖြစ်ကိုစော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင်။
ကုမ္ပဏီရဲ့နာမည်ကိုလည်းအရက်ချက်ဖို့ကစော်ဖောက်ပေးတဲ့သူတွေနေတဲ့ကြေးရွာရဲ့နာမည်ပေးထားတာဖြစ်ပါတယ်။ကုမ္ပဏီဒုတိယညွှန်ကြားရေးမှူးလေသန်ထရုတ်ကရွာသားတွေထံကနေအချင်းဖောက်ထားတဲ့ကစော်တွေဝယ်ယူနေတဲ့အကြောင်းအခုလိုရှင်းပြပါတယ်
။ We have a tall roof of villagers. So it took about 10 villagers.
အပတ်စဉ်ကြာသာပြေးနေတိုင်းမှာရွာသားတွေစီကနေပြီးတော့ဂါလန်1300ကျော်လက်ခံရရှိပါရဲ့ရှင်။ကျမတို့စီမှာရွာသား10ယောက်စီပါတဲ့အဖွဲ့၄ဖွဲ့ရှိပါတယ်။သူတို့ထုတ်သမျှကစော်တွေကိုကျမတို့စီမှာလာသွင်းကြပါတယ
်။ကုမ္ပဏီအနေနဲ့သူတို့ရဲ့ဆန်ရက်တွေကိုရွာသားတွေကတဆင့်စကားနဲ့ပဲဖြန့်ချီတာဖြစ်ပြီးကြောင်ကြာတွေနဲ့တကူတကလှုပ်ဆောင်တာမရှိပါဘူး။အဲဒီလိုလှုပ်ဆောင်ခြင်းရဲ့အဓိကအကျိုးကျေးဇူးကတော့ထုတ်လုပ်သူနဲ့ဝယ်ယူသုံးစွဲသူတွေအကြားမှာခိုင်မာကောင်းမွန်တဲ့ဆက်ဆံရေးတည်ဆောက်ထားနိုင်တာပဲဖြစ်ပါတယ်။
I share the information to all people in my company and my customer.
ရလာတဲ့သတင်းချက်လက်တွေကိုကျမတို့ကုမ္ပဏီအနေနဲ့ဒီကျမတို့ဖြန့်ချီတဲ့လမ်းကြောင်းတွေကိုမျှဝေပေးပါတယ်။ဒါကအကြံကောင်းဉာဏ်ကောင်းတွေရနိုင်မှုအတွက်ကျမထွင်ထားတဲ့နည်းလမ်းတစ်ခုပဲဆိုပါတော့။အဲ့ဒါကတော့အလုပ်သမားတွေအတွက်ရောမန်နေဂျာအတွက်ပါအလုပ်ဖြစ်တယ်လေ။ကျမတို့အစည်းအဝေးထိုင်ပြီးတော့အကြံသစ်အညာသစ်တွေကောက်ယူတယ်။အဲ့ဒီအနေနဲ့ရလာတဲ့အကြံဉာဏ်သစ်တွေကိုတော့ email Facebook တို့ကတစင်ပြန်မျှဝေပြီးတော့အချင်းချင်းတိုင်ပင်နေပြီးတော့မှလာစဉ်ပုံမှန်အစည်းအဝေးထိုင်ပါတယ်
။ကုမ္ပဏီရဲ့တီထွင်ကြံစည်မှုပိုင်းဆိုင်ရာဆယ်နေရာအပါအဝင်လူသားအရင်းအမြစ်ကုမ္ပဏီရဲ့ထောက်ပံ့ပေးမှုနဲ့ပြောင်းလဲနေတဲ့ဈေးကွက်နဲ့အညီလက်ရောညီထွေဖြစ်အောင်ဘလောက်အထိပြောင်းလဲလှုပ်ဆောင်နိုင်တယ်လဲဆိုတဲ့အချက်တွေကိုလေ့လာဆန်းစစ်ပေးတဲ့ i2 metric ဆိုတဲ့စစ်တမ်းကောက်ယူတဲ့စနစ်ထဲမှာလဲဒီဆန်ရက်ချက်တဲ့ကုမ္ပဏီကပါဝင်ပါတယ်စစ်တမ်းကောက်ယူခြင်းရဲ့အဓိကရွေချက်ကတော့စီးပွားရေးလုပ်ငန်းရှင်တွေအနေနဲ့ပြင်ဆင်မှုအားပိုကောင်းလာအောင်ကောက်မှုနဲ့တီထွင်ကြံစည်မှုကိုဘလောက်အထိလှုပ်ဆောင်နိုင်တယ်လဲဆိုတာကိုဆန်းစစ်ပေးတာဖြစ်ပါတယ်တီထွင်ကြံစည်မှုဘလို့အကျိုးသက်ရောက်မှုတွေဖြစ်စေတယ်လဲဆိုတဲ့အချက်ကိုအဲ့ဒီစစ်တမ်းကအတွင်းကြကြသုံးသပ်ပေးထားတာဖြစ်ပြီးဒါဟာဗီယက်နမ်စီးပွားရေးလုပ်ငန်းရှင်တွေအတွက်အရန်အရေးကြီးတယ်လို့ကုမ္ပဏီကိုပူးတွဲတည်ထောင်သူတူဖြစ်တဲ့ Thuan Tri Dong ကပြောပါတယ
် If you ask Vietnamese people especially business people and entrepreneur is innovation
တီထွင်ကြံစည်မှုဟာအရေးပါသလားလို့ဗီယက်နမ်နိုင်ငံသားတွေကိုမေးကြည့်ပါအထူးသဖြင့်ဆွန်ဦးတီထွင်စီးပွားရေးလုပ်ငန်းရှင်တွေကိုမေးကြည့်ပါတီထွင်ကြံစားမှုဟာအရေးကြီးဆုံးအချက်ပါလို့သူတို့ချက်ချင်းဖြေကြလိမ့်မယ်။ဒါပေမဲ့တီထွင်ကြံစားမှုကိုဘလို့လောက်ကြတယ်လဲလို့မေးလိုက်ရင်တော့ဘယ်သူမှမဖြေနိုင်ကြပါဘူး
။အဲ့ဒီလိုဖြေရခြင်းရဲ့အဓိကအကြောင်းရင်းကတော့စဉ်းစားတွေးခေါ်ရအောင်သင်ကြားပေးခြင်းမဟုတ်ဘဲအလွတ်ကျက်ဖြေဆိုနည်းအပေါ်အခြေခံတဲ့ပညာရေးစနစ်ကြောင့်ဖြစ်ပါလေ
။ Most people perceive innovation is something like overnight result.
တီထွင်ကြံစားမှုဟာညာရင်းချင်းဖြစ်နိုင်တဲ့ကိစ္စလို့လူအများစုကထင်နေကြတယ်။တညသိပ်ပြီးတာနဲ့နောက်နေ့မှာအင်မတန်လှပတဲ့ပစ္စည်းလေးတစ်ခုထွက်လာမယ်လို့ယူဆနေကြတယ်။ တီထွင်ကြံစားမှုဆိုတာဟာညီငွေကိုကောင်းပြီးအင်မတန်စိတ်ရှည်ရတယ်စီကံရှိရတယ်စနစ်ကျရတယ်ဆိုတာကိုသူတို့နားလည်အောင်ကျွန်တော်တို့ကရှင်းပြနေတာပါအဲ့ဒါတွေမရှိလို့ကတော့ခမည်းရဲ့အိမ်မက်တွေကိုအကောင့်ထဲပေါ်နိုင်မှာမဟုတ်ပါဘူ
းအမေရိကန်နိုင်ငံကရဲယူနီဖောင်းတွေချုပ်တဲ့အန်ဂျန်ခိုင်နဲ့ကကုမ္ပဏီတစ်ခုအပါအဝင်အခုမှစတင်တည်ထောင်တဲ့ကုမ္ပဏီတွေနဲ့အစိုးရကုမ္ပဏီတွေအထိဒါဇင်နဲ့ချီတဲ့ကုမ္ပဏီတွေကဒီစစ်တမ်းကောက်ယူတဲ့စနစ်ထဲမှာပါလာနေကြပြီဖြစ်ပါတယ်တကယ်တော့တီထွင်ကြံစားမှုဆိုတဲ့အထက်မှာလည်းအစ်အမျိုးမျိုးကွာခြားမှုတွေရှိနေပြီးနိုင်ငံတကာနိုင်ငံအနေနဲ့အထိုင်လျောက်တိုးတက်မှုရှိပြီးရှစ်ဆက်မတိုးနိုင်တော့ပဲတိုးတက်မှုအရှင်ဟောင်းဟာတနေရာမှာပဲရပ်နေတဲ့အလဲအလတ်ဝင်ငွေရှိမှုဆိုတဲ့ရပ်တန့်နေမှုမျိုးမဖြစ်အောင်လဲဒီစစ်တမ်းကအထောက်အကူပြုနိုင်ပါတယ်ဗီယက်နမ်နိုင်ငံဟာစီးပွားရေးဖွံ့ဖြိုးတိုးတက်တယ်ဆိုပြီးနာမည်ကောင်းရှိတဲ့တိုင်းပြည်တစ်ခုဖြစ်ပါတယ်2012ခုနှစ်မှာနောက်ဆုံးကောက်ယူခဲ့တဲ့စစ်တမ်းတွေအရာလဲလူဦးရေ88တန်းကျော်ရှိတဲ့ဗီယက်နမ်နိုင်ငံရဲ့ပြည်တွင်းအသက်တင်ကုန်ထုတ်လုပ်မှုဟာ2005ခုနှစ်မှာအမေရိကန်ဒေါ်လာ1049ရှိခဲ့ရာက2011ခုနှစ်မှာ1543အထိရှိလာတယ်လို့ဆိုပါတယ်။ဒါပေမဲ့လွန်ခဲ့တဲ့10နှစ်ကနေ15နှစ်ကြာဖြစ်ပေါ်ခဲ့တဲ့အဲ့ဒီဖွံ့ဖြိုးမှုတွေဟာတဘာဝတည်ရန်ဇာတ်တွေရောင်းချမှုနဲ့နိုင်ငံခြားတဲ့ရဲ့ယင်းနှိမ့်နှံ့မှုတွေကြောင့်သာဖြစ်ပါတယ်။အခုအချိန်ဟာအဲ့ဒီလိုဖွံ့ဖြိုးမှုတွေအပေါ်အခြေခံနေရာကနေတခြားနည်းလမ်းတွေအသုံးပြုပြီးဖွံ့ဖြိုးတိုးတက်အောင်လုပ်သင့်တဲ့အချိန်ဖြစ်ကြောင်းကမ္ဘာ့ဘဏ်ကပညာရေးဆိုင်ရာအစ်စ်မြင့်စီးပွားရေးပညာရှင်စုဟပရန်ဒန်ကာကပြောပါတယ
် Vietnam has reached a stage where you need to have
ဒီနိုင်ငံအနေနဲ့အတွင်းကြကြလေးလာပြီးဘဒုကွဲပြားတဲ့ကုန်ပစ္စည်းတွေထုတ်လုပ်နိုင်တဲ့အဆင့်ကိုရောက်နေပြီဗျတီထွင်ကြံစားမှုတွေရှိလာရင်ကုန်ထုတ်လုပ်မှုတိုးတက်လာမယ်လေအမျိုးမတူညီတဲ့ကုန်ပစ္စည်းတွေထုတ်လုပ်တာတွေကသာရေရှည်ဖွံ့ဖြိုးတိုးတက်မှုကိုအထောက်အကူပြုစေမှာပါ
ကယ်လီဖိုးနီးယားပြည်နယ်မှာရှိတဲ့ Silicon Valley ကနေနည်းပညာသစ်တွေထွက်ပေါ်လာအောင်ဥဆောင်လုပ်ကိုင်ပြသခဲ့တဲ့တာရကရှိထားတဲ့အတိုင်းကမ္ဘာတဝန်းထွက်ပေါ်ခဲ့တဲ့တီထွင်ကြံစားမှုအသစ်တွေကိုကုမ္ပဏီသစ်တွေကစတင်ခဲ့ကြတာပါတီထွင်ကြံစားမှုဟာစီးပွားရေးလုပ်ငန်းအားလုံးအတွက်လိုအပ်တာဖြစ်ပြီးဘီယန်နယ်လိုနိုင်ငံမျိုးအတွက်တော့အစိုးရပိုင်းစီးပွားရေးလုပ်ငန်းတွေပါပါဝင်တယ်လို့ Suhas Pradhanka ကပြောပါတယ
် I don't think that you can say that X cannot innovate I think
ဒီဟာကတော့ဒီထင်ကြံစားမှုမလို့ဘူးဟိုဟာကတော့မလို့ဘူးဆိုပြီးတော့ပြောလို့မရဘူးလို့ကျွန်တော်ထင်ပါတယ်တကယ်တော့ခက်ခဲရှုပ်ထွေးလာတဲ့ခေတ်ပေါ်စီးပွားရေးရည်စည်းကြောင်းအရာကုမ္ပဏီတွေအားလုံးကဒီထင်ကြံစားမှုတွေလှုပ်ဆောင်နေကြဖို့လိုပါတယ
် I2 Matrix စစ်တမ်းကောက်ယူမှုထဲမှာပါဝင်လက်ချင်းအဖြစ်သူ့အနေနဲ့စီးပွားရေးလုပ်ငန်းလုပ်ကိုင်တဲ့နေရာမှာပိုပြီးဂယူဆိုင်လာတယ်လို့လေသန်ထရုတ်ကပြောပါတယ်တခြားစီးပွားရေးလုပ်ငန်းအများစုဟာလည်းအဲ့ဒီလိုပဲသဘောထားလာကြလိမ့်မယ်လို့သူတို့အနေနဲ့မျှော်လင့်ကြောင်းစစ်တမ်းကောက်ယူခဲ့တဲ့I2 Matrix Company ကပြောပါတယ်1986ခုနှစ်ကစလို့ Drive Wise လို့ခေါ်တဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေကိုဗီယက်နမ်နိုင်ငံမှာစတင်ဆောင်ရွက်ခဲ့တာဖြစ်ပါတယ်အဲ့ဒီမတိုင်ခင်ကဗဟိုဦးစီးချုပ်ကိုင်မှုစနစ်နဲ့ကျင့်သုံးနေခဲ့ရာက Socialist ဝါဒအပေါ်အခြေခံတဲ့စီးပွားရေးစနစ်ကို၅နှစ်စီမံကိန်းအဖြစ်နဲ့အကောင့်ထဲပေါ်လာခဲ့တာပါအဲ့ဒီစီးပွားရေးပြုပြင်ပြောင်းလဲမှုရဲ့ရလအဖြစ်နဲ့တိုင်းပြည်စီးပွားရေးဟာလည်းအရှိန်အဟုန်နဲ့တိုးတက်လာခဲ့ပြီးအခုဆိုရင်ဗီယက်နမ်နိုင်ငံဟာကမ္ဘာစီးပွားရေးနယ်ပယ်မှာအတိမတ်ပြုခံရတဲ့တိုင်းပြည်တစ်ခုဖြစ်လာနေပါပြီ။ဗီယက်နမ်နိုင်ငံကစီးပွားရေးလုပ်ငန်းအလုံးနီးပါးဟာအသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေသာဖြစ်ပါတယ်။1986ခုနှစ်မှာစီးပွားရေးပြုပြင်ပြောင်းလဲမှုတွေစတင်အကောင့်ထဲမှာပေါ်ခင်အထိစိုက်ပျိုးရေးအပေါ်အခြေခံတဲ့စီးပွားရေးစနစ်ဆိုပေမဲ့အဲ့ဒီနောက်ပိုင်းမှာတော့စီးပွားဖွံ့ဖြိုးမှုအများဆုံးတိုင်းပြည်တစ်ခုဖြစ်လာခဲ့တာမှာ1990နဲ့98ခုနှစ်အကြားနှစ်စဉ်800ခန့်နှုန်းတိုးတက်မှုရှိခဲ့ပြီး1998နဲ့2003ခုနှစ်အကြားမှာ 9.300 ခန်းနှုန်းကနေ 6.200 ခန်းနှုန်းအကြားရှိခဲ့ပါတယ်။အမေရိကန်နိုင်ငံအခြေစိုက်ကမ္ဘာကျော်ယင်းနှိမ့်မြှုပ်နှံမှုကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Goldman Sachs ရဲ့ခန့်မှန်းချက်အရကတော့ဗီယက်နမ်နိုင်ငံဟာ2020ခုနှစ်မှာပြည်တွင်းအသက်တင်ကုန်ထုတ်လုပ်မှု4358ဒေါ်လာအထိရှိလာပြီး35နိုင်ငံမြောက်ကမ္ဘာစီးပွားရေးအားအကြီးဆုံးနိုင်ငံဖြစ်လာမယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ။
ကိုယ်ဆောင်ဝင်လိုက်စီစဉ်တင်ဆက်တဲ့ဗတ်စင်စီးပွားရေးခဏပဲဖြစ်ပါရရှင်အခုကတော့မတ်ဆွမြတ်မော်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရအောင်ပ
ါကမ္ဘာပေါ်မှာအင်တာနက်ဆွဲနေတဲ့သူတွေကတန်းလျာကျော်ရှိနေပြီဆိုတော့ကိုရောအဲ့ထဲမြတ်ပါနေပြီလားမသိပါဘူ
းဘာလို့လဲဗျမတ်ဆွမြတ်မော်ကအင်တာနက်မသုံးရမနေနိုင်ဖြစ်နေလို့လားဗျ
မတော့ရမနေနိုင်ဖြစ်လားဆိုတော့ရုံးပါဆိုရင်လည်းအလုပ်အတွက်ကတစ်ချိန်လုံး online ပေါ်မှာပဲရှားဖတ်ရအိမ်ပြန်ရောက်တော့လဲရာသီဥတုအခြေအနေဘယ်လိုရှိလဲဆိုတာအစား online ပေါ်မှာပဲတက်ကြည့်နေရတော့ internet နဲ့ကင်းလို့မရဘူးလေ
အဲ့တော့ဆိုလို့ရှိရင် internet ကိုတစ်ရက်လောက်လုံးဝမသုံးဘဲနေကြည့်လိုက်ပါလားဗျနေနိုင်နေဆိုရင်တော့ internet ဆွဲနေတာမဟုတ်လို့ပဲ အင်တာနက်ဆွဲရဆိုတာကအင်တာနက်အွန်လိုင်းပေါ်မှာတက်ဖူးလို့စိတ်ကိုမချုပ်တီးနိုင်တဲ့သူတွေကိုမှအင်တာနက်ဆွဲနေတယ်လို့ပြောတာပါဗျ။
ဟောင်ကောင်တက္ကသိုလ်ကပညာရှင်တွေကနိုင်ငံပေါင်း32နိုင်ငံက18နှစ်ကျော်ဝန်းကျင်6000လောက်ကိုစစ်တမ်းကောက်တော့ကမ္ဘာပေါ်မှာအင်တာနက်ဆွဲနေတဲ့သူပေါင်းကတန်ပေါင်း420လောက်ရှိနေတာကိုတွေ့ရတယ်တဲ့။ကမ္ဘာမှာစုစုပေါင်းလူဦးရေကတန်ပေါင်း9000လောက်ရှိတာဆိုတော့ကမ္ဘာလူဦးရေရဲ့600ကိုင်းနှုန်းလောက်ကအင်တာနက်ဆွဲနေကြတာပေါ့
။ဒါရောမှအင်တာနက်လုံးဝမသုံးနိုင်ကြတဲ့သူတန်ပေါင်း4000ကျော်ရှိနေသေးလို့နော်။အခုခေတ်မှာကဒီနောက်ဆုံးပေါ် electronic gadget တွေလက်ကင် mobile phone တွေမပြောနဲ့ပေါင်းချင်းစက်တော်မှာ internet နဲ့ချိတ်ပြီးတော့ကိုယ့်ရဲ့အလေးချိန်ကို online ပေါ်မှာပြနေပြီဆိုတော့လေဘသူက internet နဲ့ကင်းနိုင်မလဲဗ
ျ internet ကိုဘလောက်လွယ်လွယ်ကူကူသုံးနိုင်ကြသလဲဆိုရယ်ကိုယ့်ရဲ့ဘဝအပေါ်ဘလောက်ကျေနပ်မှုရှိသလဲဆိုတဲ့အခြေအနေနှစ်ခုအပေါ်မှာအခြေခံပြီးတော့စစ်တမ်းကောက်ခဲ့ကြတာလေကိုသားညုံပြောသလိုပဲအရာရာကို online နဲ့ချိတ်ဆက်ထားလို့ internet နဲ့မကင်းနိုင်မဲနဲ့ internet ဆွဲကြတာမျိုးတွေ့ရသလို quality of life ကိုမခံစားနိုင်ကြတဲ့သူတွေတနည်းအားဖြင့်တော့အဆင်မပြေတာတွေများတဲ့ဘဝကိုဖျက်ဆီးနေကြရတဲ့သူတွေကအင်တာနက်ဆွဲတာမျိုးလည်းတွေ့ရတယ်တဲ့
ဟုတ်တယ်ဗျာဒီအင်တာနက်ဆွဲနေတယ်လို့ပြောလို့ရှိရင်ချမ်းသာတဲ့ဖွံ့ဖြိုးပြီးနိုင်ငံတွေရဲ့ပြဿနာလို့ထင်ကြမှာဗျဒါပေမဲ့ဆင်းရဲတဲ့နိုင်ငံတွေကမပြည့်စုံတဲ့ဘဝတွေမှာရုန်းကန်နေကြတဲ့သူတွေအင်တာနက်ပိုဆွဲကြတာကိုစစ်တမ်းကသွားပြီးတော့တွေ့ရလက်တွေ့ဘဝမှာအဆင်မပြေတာတွေစိတ်ပင်ပန်းတာတွေကိုအွန်လိုင်းကမ္ဘာတွေဝင်ပြီးတော့မေ့ပျောက်အောင်လုပ်ကြရင်လည်းအင်တာနက်ကိုမတုံးရမနေနိုင်ဆွဲသွားကြတာတဲ့
အဲဒါကြောင့်ကိုယ့်ရဲ့ဘဝကိုပြည့်ပြည့်စုံစုံကြည်ကြည်နက်နက်နဲ့အဆင်တန်းမြင့်မြင့်နေထိုင်နိုင်ကြတဲ့နိုင်ငံတွေထက်ကိုဘဝရဲ့အနှစ်သာရ quality of life ကိုမခံစားနိုင်ကြတဲ့နိုင်ငံတွေကအင်တာနက်ဆွဲတဲ့သူပိုများတယ်ရှင့်တစ်ဖက်ကကြပြန်တော့လေဒီလူတယောက်ချင်းစီဝင်ဝင်များတဲ့နိုင်ငံတွေမှာ IT ကဏ္ဍကပိုပြီးတော့တိုးတက်ရှေ့ပြေးတယ်အဲတော့အင်တာနက်ကိုလိုအပ်ချက်အတွက်300ကနေပြီးတော့အင်တာနက်ကိုဆွဲဖို့ဖြစ်စေတယ်လို့ဟောင်ကောင်တက္ကသိုလ်ပညာရှင်တွေရဲ့လေ့လာချက်ကသွားတွေ့တယ်လေ
တခုတော့ရှိရတယ်ဒီအင်တာနက်ဆွဲတဲ့ဆိုတာကိုစိတ်ရောဂါတခုလိုတော့မတတ်မှတ်ကြပါဘူးအာယုံကြောနဲ့ဆိုင်တဲ့ချွင်းချက်တခုလိုပဲလောလောဆယ်မှာတတ်မှတ်ထားကြပါတယ်နောက်ဒီအင်တာနက်ဆွဲနေကြသူတော်တော်များများကအင်တာနက်မသုံးရမနေနိုင်တာတဲ့အင်တာနက်ပေါ်ကလူမှုကွန်ရက်တို့ဂိမ်းတို့လိုမျိုး online application တွေကိုမသုံးရမနေနိုင်ကြတာဖြစ်တယ်လို့ဗြိတိန်ကစိတ်ပညာရှင်များအဖွဲ့တစ်ခုရဲ့ blog မှာရေးပါတယ
် Washington Post သတင်းစာကြီးရဲ့ online စာမျက်နှာမှာတော့အင်တာနက်ဆွဲနေတာတခုတော့ကောင်းတယ်လို့ခေါင်းစဉ်တော်မှာတက်ပြီးတော့ဆောင်းပါးတစ်ခုရေးထားပါတယ်ကမ္ဘာကြီးမှာဒီအင်တာနက်သုံးနိုင်ကြတဲ့လူဦးရေ39ရာခိုင်နှုန်းရှိနေတဲ့အထက်မှာအင်တာနက်ဆွဲနေကြတာ600ခိုင်နှုန်းဆိုတော့ဒီလူတွေဟာဒီလူမှုစီးပွားအပြောင်းလဲတွေမြန်မြန်နဲ့စနစ်တကျဖြစ်အောင်လို့ထွန်းအားပေးနေတဲ့လက္ခဏာဖြစ်တယ်လို့ဆောင်းပါးထဲမှာရေးပါတယ် Digital ပစ္စည်းတွေ gadget တွေနောက်ဆုံးပေါ်လက်ကင်ဖုန်းတွေနဲ့ပုံအောနေတဲ့ကမ္ဘာကြီးမှာနည်းပညာကိုအသုံးချမှုနှုန်းကထိမရအောင်ကိုအရှိန်မြန်မြန်နဲ့ဖြစ်နေပြီဆိုတာကိုလည်းအကောင့်ဘက်ကယူနိုင်ပါတယ်တဲ့နောက်အင်တာနက်သုံးဆွဲတဲ့လူငယ်တွေကြောင့်Arab နိုင်ငံတွေမှာစတင်ခဲ့တဲ့ Arab Spring လိုမျိုးလူမှုစီးပွားအပြောင်းလဲတွေဖြစ်အောင်တောင်းဆိုတဲ့လူမှုအုံကြွမှုတွေကမ္ဘာတဝန်းမှာဖြစ်လာတာတွေ့ရတယ်ဆိုတာကိုလည်းထောက်ပြထားပါတယ်
။အဲဒါကြောင့်ဒီချမ်းသာတဲ့နိုင်ငံတွေတဲ့လူမှုစီးပွားအာမခံချက်မရှိတဲ့ဆင်းရဲတဲ့နိုင်ငံတွေမှာအင်တာနက်ဆွဲသူအရေအတွက်များတယ်ဆိုတာဖြစ်တာပေါ့ဗျ။စစ်တမ်းမှာကလည်းအရှိလေပိုင်းဒေသမှာအင်တာနက်ဆွဲတဲ့နှုန်းက 10.9 ရာခိုင်နှုန်းရှိနေတဲ့အချိန်မှာအနောက်ဥရောပနဲ့ဥရောပမြောက်ပိုင်းနိုင်ငံတွေမှာအင်တာနက်ဆွဲနေသူ 2.6 ရာခိုင်နှုန်းပဲရှိတာကိုတွေ့ရတာပါ။
ဆောင်းပါးရှင်ဘလော့ဂါဒိုမီနစ်ဘာဆိုလ်တိုကတော့အင်တာနက်ဆွဲနေတာကိုအကောင့်ဘက်ကထောက်ပြပြီးတော့ရေးထားတာမို့တယောက်ယောက်ကအင်တာနက်ဆွဲနေတဲ့သူတွေများနေပြီလို့ပြောလာရင်ဒါဟာကောင်းတဲ့ကိစ္စဖြစ်နိုင်တာမို့ပြုံးတာနေလိုက်ပါလို့သူရဲ့ဆောင်းပါးကိုအဆုံးသတ်ထားပါတယ်
။ Washington Post ရဲ့ Now Online ဆောင်းပါးတစ်ခုကတော့အချိန်ကြာကြီး online ပေါ်မှာနေနေကြသူတွေအတွက်လွယ်လွယ်ကူကူနဲ့အင်တာနက်ဖြတ်နည်းတွေကိုရေးပြထားတယ်ဗျ။အင်တာနက်ဖြတ်နည်း5မျိုးပေါ့ဗျာ။
ဟုတ်ပါရဲ့အဲ့ဒီဆောင်းပါးကတော့ဒီပညာရှင်အဖွဲ့မျိုးစုံကလုပ်ထားတဲ့လေ့လာချက်မျိုးစုံကိုအခြေခံပြီးတော့ကိုအကြံပေးရေးထားတာပါသူအကြံပေးတဲ့ပထမဆုံးတစ်ချက်ကတော့လက်ကင်ဖုန်းကိုအိပ်ရာထဲကိုယူမသွားပါနဲ့တဲ့တချို့တွေကအိပ်ခါနီးလဲဖုန်းသုံးပြီးတော့အင်တာနက်ထဲဝင်ကြည့်နေတော့ချက်ချင်းအိပ်ပျော်ဖို့ခက်ခဲတယ်တဲ့နောက်ပြီးတော့ဇုံတွဲတွေချစ်ချစ်ခင်ခင်ရှိရမယ့်အခြေမျိုးမှာတယောက်ကအွန်လိုင်းပေါ်ဆက်ရောက်နေမယ်ဆိုရင်နှစ်ယောက်ကြားမှာဆက်ဆံရေးကိုလည်းထိခိုက်နိုင်ပါတယ်တဲ့
နောက်တစ်ချက်ကအီးမေးလ်စစ်ချိန်ကိုကန့်သတ်ပါတဲ့အမေရိကမှာလူတွေကအလုတ်ချိန်မဟုတ်ပဲနဲ့အီးမေးလ်တွေစစ်အလုတ်တွေလုပ်နေကြတာပိုများလာတယ်လို့ဖြူးသူစေတနာကတွေ့ပါတယ်။တစ်ချိန်လုံးအီးမေးလ်တွေဖတ်အီးမေးလ်တွေပြန်နေနဲ့စိတ်ဖိစီးမှု stress တွေပိုများစေတယ်လို့ကိုယ်လုံးလုံနိုင်စွမ်းကိုလည်းထိခိုက်စေတယ်တဲ့ဗျ။ဒီကိစ္စကကျွန်တော်တို့နဲ့လည်းသက်ဆိုင်နေတော့သတိထားရမယ်မဆုမြတ်မွန်ကြီး
။နောက်အကြံပြုချက်တစ်ခုကလည်းတော်တော်များများနဲ့အကျုံးဝင်မဲ့ကိုသားညုံရဲ့ Facebook, Instagram, Twitter စတဲ့လူမှုကွန်ရက်တွေမှာကိုယ့်ရဲ့ post ကိုဘယ်နှယောက်က like လုပ်နေပြီလဲဘယ်သူတွေကဘလို့ comment တွေပေးပြီးတော့ရေးထားနေပြီလဲဆိုတာကိုဥပိ္ပခါပြုပါတဲ့အဲ့ဒါတွေအပေါ်မှာသိပြီးတော့စိတ်ဝင်စားနေတာကြောင့် internet ပေါ်မှာအချိန်ကုန်တာများနေရတာဘာမှမသိရင်တော့ဒီလိုလူမှုကွန်ရက်တွေကိုဝင်မကြည့်ရရင်မတုံးရရင်မနေနိုင်တာမျိုးမဖြစ်တော့ပါဘူးတဲ့
နံပါတ်၄အကြံပေးချက်ကတော့ ebook တွေသုံးပြီးတော့စာဖတ်မဲ့စာအုပ်တွေကိုဖတ်ပါတဲ့ e-book တွေကတော့ပေါ်ပါပါတည်ယူသွားနိုင်ပါလေတဲ့ဒါပေမဲ့စောင်းတဲ့စာဖတ်တာကရေးထားတာကိုပို့ပြီးတော့နားလဲစီတယ်မှတ်မိစီတယ်လို့ပြောတယ်ဗ
ျနောက်ဆုံးအကြံပေးချက်ကတော့အင်တာနက်ပေါ်မှာကိုဘလောက်တောင်မှအချိန်ပေးနေပြီလဲဆိုတာကိုသတိထားပါတဲ့အချိန်ရုံးခဏလေးအွန်လိုင်းပေါ်တက်လိုက်ပါဦးမယ်လေဆိုပြီးတော့မှနိုင်တဲ့ချီချအောင်လို့အင်တာနက်ကိုတုံးနေပြီဆိုရင်တော့ကိုလည်းအင်တာနက်ဆွဲနေတဲ့သူတွေတည်းပါနေပြီမို့ကိုဘသာပဲသတိထားပြီးတော့အချိန်ကန့်သတ်ပါလို့ Washington Post စောင်းပါးထဲမှာအကြံပေးပြီးရေးထားပါတယ်ဒီအင်တာနက်နဲ့ချိတ်ဆက်ဆက်သွယ်မှုပိုများလာတဲ့ခကြီးမှာအင်တာနက်ဆွဲတဲ့သူတွေကပိုပြီးတော့များလာအောင်မယ်ဆိုတာကလည်းသေချာသလောက်ပါပဲဒါပေမဲ့ကိုအင်တာနက်ဆွဲတဲ့အတိုင်းအတာကဘလောက်ရှိနေပြီလဲဆိုတာကိုသတိထားပြီးတော့အလွန်အကျွမဖြစ်အောင်လို့စဉ်ကျင်နိုင်ကြမယ်ထင်ပါတယ်ရှင
်မဆုမြတ်မစီစဉ်ပြီးကိုသားညုံကိုညီတင်ဆက်ခဲ့တဲ့ဘလော့ဂါရီပြောသည်မြအစီအစဉ်ဖြစ်ပါတယ်ရှင်အခုနားဆင်ကြရမှာကတော့တက်တန်ရောင်သတင်းလွှာအစီအစဉ်ဖြစ်ပါတယ်မအေးတနာကျော်စီစဉ်တင်ဆက်ထားပါတယ်ရှင်
ပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တွေ့အောင်သတင်းတော်မှာတော့နာမည်ကျော်ဟောလိဝုဒ်မင်းသားမင်းသမီးတွေရဲ့ Critics Choice Award ပွဲတဲ့ Fashion နဲ့ပြင်သစ်က Shelly Abdu Magazine တိုက်တိုက်ခိုက်ခံရတဲ့ဖြစ်ရပ်မှာဘယ်မင်းသားတွေကသူတို့ရဲ့ရည်ရည်ချက်ကိုထုတ်ဖော်ခဲ့ကြပါသလဲဒီလိုမျိုးကမ္ဘာတစ်လောကနာမည်ကျော်ကြသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတူတူထွက်တာတွေကိုပြောပြပေးသွားပါမယ် Everyone can rock out like a superstar ဇန်နဝါရီလ15ရက်နေ့ကတော့ Los Angeles မြို့မှာကျင်းပခဲ့တဲ့ Critics Choice ရွှေကမ္ဘာလုံးဆုချီးမြှင့်ပွဲနဲ့ပြီးတော့ Academy ဆုချီးမြှင့်ပွဲအတွေ့တစ်ချို့ရွေးချယ်တဲ့စီးရင်တွေထွက်လာပြီးတဲ့နောက်မှာတော့ဇန်နဝါရီလ15ရက်နေ့က Los Angeles မြို့မှာကျင်းပခဲ့တဲ့ Critics Choice Movie Awards ဆိုတဲ့ Broadcast Film Critics Association ရုပ်သံထွင်ရုပ်ရှင်ဝေဖန်ရေးအဖွဲ့အစည်းကပေးတဲ့အဆုပေးပွဲကိုမင်းသမီး Jennifer Aniston ကရှင်ဘာဟိုက်ဟိုက်ကူချီအင်ဂျင်နီယာပေါင်းပြီးဆုဝတ်ဆုံးနဲ့ရောက်လာခဲ့သလိုမင်းသမီးအန်ဂျယ်လီနာဂျိုလီနဲ့အေမီအဒမ်စ်တို့ကတော့ငွေရောင်ခံဝင်ရှေလှလှတွေနဲ့ရောက်လာခဲ့ကြတာပါ Critics Choice ဆုကိုရရှိတဲ့ဗြိတိရှ်မင်းသမီး Emily Blunt ကတော့သူ့ရဲ့ခမွန် John Krasinski နဲ့ဇုံတွေခုတ်ပြီးတော့ပွဲကိုတက်လာခဲ့ပါတယ်မင်းသမီး Emily Blunt က Edge of Tomorrow Action ဇာတ်ကားမှာမင်းသား Tom Cruise နဲ့တွဲဖက်သရုပ်ဆောင်ပြီးတော့ Action သရုပ်ဆောင်မင်းသမီးဆုကိုရခဲ့တာဖြစ်ပါတယ်နောက်ထပ်နာမည်ကြီးဗြိတိရှ်မင်းသမီးတစ်ယောက်ဖြစ်တဲ့ကောင်းဝင်တဲ့ Kia Knightley ကတော့ဒီဇိုင်နာ Delpozo ရဲ့လက်ရာမိခိုရောင်ကောင်းဝင်ရှင်ဝစ်စင်ပြသူ့ရဲ့ယောက်ျား James Ryder နဲ့အတူရောက်လာခဲ့ပါတယ်။ The Broadcast Film Critics Association က Batman ဇာတ်ကားကိုဆု9ဆုရွေးချယ်ချီးမြှင့်ခဲ့ပြီးတော့သူတို့ရဲ့အမြင့်ဆုံးဆုဖြစ်တဲ့အကောင်းဆုံးဇာတ်ကားဆုကိုတော့ Director Richard Linklater 12နှစ်ကြာအချိန်ယူပြီးတော့ရိုက်ကူးတဲ့ကလင်းငယ်တဦးလူငယ်လေးတဦးဖြစ်နေဘယ်လိုမျိုးကြီးပြင်းပြောင်းလဲခဲ့သလဲဆိုတာကိုဖော်ကျူးရိုက်ကူးထားတဲ့ Boy Ho ဆိုတဲ့ဇာတ်ကားကဆုရသွားပါတယ်။director ကလည်းအကောင်းဆုံး director ဆုရရှိပြီးတော့ပါဝင်သရုပ်ဆောင်သူတွေဖြစ်ကြတဲ့ Patricia Arquette နဲ့ Ella Goldtrain တို့ကတော့သရုပ်ဆောင်ဆုတွေရရှိသွားကြပါလိမ့်ရှင်။ပြင်သစ်မှာအကြံဖက်တိုက်ခိုက်ခံရပြီးတဲ့နောက်ပထမဦးဆုံးအကြိမ်ဖြစ်နေသူတွေရဲ့သတင်းစာပြန်ထွက်ပြီးမှတော့ Shelly Abdu Magazine ရဲ့ဝန်ထမ်းတွေဇန်နဝါရီလ23ရက်နေ့မှာသတင်းစာရှင်းလင်းပွဲပြုလုပ်တော့သူတို့ဘက်ကနေပြီးတော့ရည်တည်ပေးခဲ့တဲ့ Hollywood Star တွေကိုကျေးဇူးတင်သွားခဲ့ပါတယ်
။ Arnold Schwarzenegger
Clooney ကိုကျေးဇူးတင်ပါတယ်။သူကကျွန်တော်တို့ magazine ကိုမှာယူလိုက်တော့သူ့ရဲ့လိပ်စာကိုကျွန်တော်တို့တိုက်ကအမျိုးသမီးတွေအားလုံးသိသွားရတာပေါ့လို့အခုအသက် editor ချုပ် Gerard Priet ကပြောသွားပါတယ်။ရုပ်ရှင်မင်းသားလည်းဖြစ် California ပြည်နယ်အုပ်ချုပ်ရေးမှူးဟောင်းလည်းဖြစ်တဲ့ Arnold Schwarzenegger ကတော့ဒီစာဆောင်ကိုထောက်ခံကြောင်း Twitter စာမျက်နှာမှာရေးခဲ့တာပါ။အကြမ်းဖက်မှုကိုရှုံ့ချရမှာပြင်သစ်နိုင်ငံသားတွေကိုကျွန်တော်ထောက်ခံပါတယ်။ယေရှု Shelly ကျွန်တော်ခြားလိုက်ပါလို့အာနိုကဇန်နဝါရီလ10ရက်နေ့ကရေးထားတာပါ George Clooney ကတော့ဇန်နဝါရီလ17ရက်နေ့မှာရွှေကမ္ဘာလုံးဆုချီးမြှင့်ပွဲမှာတက်ရောက်တော့တသက်တာအတွက်အမှုပညာဆွမ်းဆောင်မှုဆုချီးမြှင့်ခံရပြီးတော့ဆုလက်ခံရယူတဲ့ဆင်းမြင်ပုံကနေပြင်သစ်ကအကြမ်းဖက်တိုက်ခိုက်ခံ Shelly Abdu Magazine တိုက်ကိစ္စမှာထိခိုက်ခဲ့ရတဲ့သူတွေကထောက်ခံအားပေးစကားပြောသွားခဲ့ပါတယ်ဆုချီးမြှင့်ပွဲအခမ်းအနားကိုလာတော့လဲ Clooney နဲ့သူ့ရဲ့ဇနီး Emma တို့နှစ်ယောက်လုံးYeshri Shelley ဆိုတဲ့ရှင်တို့တွေကိုထုတ်လာကြပါလိမ့်ရှင်။တချိန်ကပေါ့ပဂီတာလောကမှာနာမည်အရန်ကြီးခဲ့တဲ့ Mariah Carey ဟာ Sin City ဒူးဆိုင်မျိုးတော်လို့တင်စားခေါ်ဝေါ်ကြတဲ့ Las Vegas မျိုးစီကိုသွားပါတော့မယ်။သူက Las Vegas က The Colosseum ပြားစက်ရုံမှာမေလ16ရက်နေ့ကစပြီး show ပွဲတွေနဲ့ဖြော်ပြသွားမယ်လို့ဇန်နဝါရီလ15ရက်နေ့ကပဲ Caesar Palace
ဟိုတယ်နဲ့ကက်ဆီနိုလုပ်ငန်းကကျင်းပသွားပါတယ်။ Marie Curie Wands လို့နာမည်ပေးထားတဲ့သူဆိုခဲ့တဲ့သချင်းတွေကအကောင်းဆုံးတင်းနာမည်တစ်ချိတ်တဲ့သချင်း18ပုံနဲ့ဖြောပြမှာပါ။ဒီတော့သူ့ရဲ့နာမည်ကြီးသချင်းတွေဖြစ်တဲ့ We belong together ရို Hero ရို Vision of Love သချင်းတို့ပါဝင်မှာတည်ကြပါလိမ့်မယ်။ Marie Curie မတိုင်ခင်ကတော့သူ့လိုပဲဂီတလောကနာမည်ကျော်တွေဖြစ်တဲ့ Britney Spears, Celine Dion နဲ့ Shania Twain တို့လည်းလားဆွေကဲစမှာလာတော့ကြောင်ခြေဆိုင်ပြီးတော့ဖြောပြသွားခဲ့တာပါ။သူ့ပွဲအတွက်လက်မှတ်တွေကိုလည်းကြိုတင်ရောင်းချပေးနေပြီဖြစ်ပါလိမ့်။ဈေးအနည်းဆုံး55ဒေါ်လာကနေပြီးတော့လက်မှတ်တစ်စောင်ဒေါ်လာ250အထိအတန်းစားမျိုးမျိုးရှိပါလိမ့်။သူကမေလမှာကိုပွဲဇွန်လမှာကိုပွဲနဲ့ဖြောပြမှာဖြစ်ပါတယ်ရှင်။တရုတ်နိုင်ငံဘီကင်းမြို့တော်က Water Cube အားစားခံမှာနှစ်ပတ်လည်ယူကူကာလာညကျင်းပတော့နာမည်ကျော်အမှုပညာရှင်တွေဗီဒီယိုအွန်လိုင်းနဲ့ရုပ်ရှင်လောကသားနာမည်ကျော်တွေတက်ရောက်ခဲ့ကြပါတယ်။2014ခုနှစ်မှာထွက်ခဲ့တဲ့ဗီဒီယိုတွေကလူကြိုက်များတဲ့ဗီဒီယိုတွေရဲ့အောင်မြင်မှုအထိမ်းအမှတ်ဒီပွဲကိုကျင်းပတာပါ။လာပြီးတက်ရောက်သွားတဲ့သူတွေထဲမှာတော့နာမည်ကျော် K-pop အဖွဲ့နှစ်ဖွဲ့ဖြစ်တဲ့ EXO နဲ့ GOT7 တို့လည်းပါဝင်ပါတယ်ရှင်။ဟောင်ကောင်မှာဘူဂရီဒီဇိုင်နာလက်ဝဲရည်နာဆိုင်သစ်ဖွင့်တော်ဗြိတိရှရုပ်ရှင်မင်းသားလုခ်အေဗန်စ်နဲ့ထိုင်ဝမ်မင်းသမီးရှူချီတို့ဖွင့်ပွဲအခမ်းအနားကိုရောက်လာခဲ့ကြပါတယ်။ဘူဂရီရဲ့ကွန်ပျူတာအမှတ်တံဆိပ်သံတမန်ဖြစ်တဲ့မင်းသမီးရှူကရင်ပြတ်အနီရန်ခေါဝင်ရှင်နဲ့ဘူဂရီရဲ့နောက်ဆုံးထွက်လက်ရာဆန်းလက်ဝဲရည်နာတွေကိုစင်မြန်းထားတာပါ။သူဝတ်ထားတဲ့စိန်တွေဟာစုစုပေါင်း140ကရက်ရှိပြီးတော့ဒေါ်လာတန်9.9တန်တန်ဖိုးရှိပါတယ်။ဟောင်ကောင်ကိုအခုမှပထမဦးဆုံးအချိန်ရောက်လာတဲ့မင်းသား Luke Evans ကလည်းဒီအခမ်းအနားမှာအထူးဧည့်သည်တော်အနေနဲ့ဖိတ်ကြားခံရတာပါ။ Hobbit ရုပ်ရှင်ကမင်းသား Luke Evans ကသူကတရုတ်စာကိုတိတ်ကြိုက်တာမလို့ဟောင်ကောင်ရောက်တုန်းရောက်ခါဟောင်ကောင်မှာနည်းနည်းလျှောက်လည်ပြီးနေအောင်မယ်လို့ပြောသွားခဲ့ပါလေ
။ I'm very happy that I'm going to get the authentic taste and
တကယ်တရုတ်စာဆစ်ဆစ်လက်ရအမှန်ကန်တွေကိုစားရတော့မှအရင်ပြောပါတယ်လို့မင်းသား Luke Evans ပြောသွားတာပါ။ဆိုင်ဖွဲ့ပွဲအခမ်းအနားမှာတော့တရုတ်ထုံစံတိုးနီယာအကလည်းပါတာမလို့ဒီလိုမျိုးရိုးရာအကားအလာတွေကိုလည်းမင်းသားကြည့်လိုက်ရပါတယ်။ကံကောင်းခြင်းတွေတည်ဆောင်လာတဲ့ဆိုတဲ့အယူနဲ့ချင်းသိမျက်လုံးမှာဆေးချေတော့သူ့ကိုရွေးချယ်ခဲ့ပါတယ်။ထိုင်ဝမ်မင်းသမီးရှူချီကတော့တရုတ်ဒါရိုက်တာဂျန်ဝမ်ရိုက်ကူးတဲ့ Gone with the Bullet ဇာတ်ကောင်မှာနောက်ဆုံးပါဝင်တရုတ်ဆောင်ထားပါတယ်ရှင်။တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်ကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my
own jet.မအေးသန္နာကျော်ရဲ့တက်တန်ရောင်သတင်းလှကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်အခုကတော့သူယုံကြည်ရအစီအစဉ်ကိုနားဆင်ကြရအောင်ပါဒီသတင်းပါသူယုံကြည်ရအစီအစဉ်မှာတော့တချိန်ကလေသမားလုပ်ခဲ့ပြီးဖုံးတော်ကြီးတင်ပညာရေးကဏ္ဍတစ်ဆင့်ဒီကနေ့အမေရိကန်နိုင်ငံအော်ရီဂွန်တက္ကသိုလ်မှာလူမှုစီမံခန့်ခွဲရေးပညာတော်သည်ဖြစ်ပညာစည်းပူးနေတဲ့ကိုဝင်းမင်းရဲ့ယုံကြည်ရကိုနားဆင်ကြရအောင်ပါရှင်မမိုးဖြူကအစီအစဉ်တင်ဆက်တာပါ
ကျိုးစားခြင်းနဲ့ဒီအခွင့်အလမ်းတွေကိုဖန်တီးနိုင်တယ်လို့ကျွန်တော်ယုံကြည်တယ်။ကျွန်တော်တင်ဒီယုံကြည်တာကဒီကောင်းဆောင်ကောင်းတစ်ယောက်ဖြစ်ဖို့အရင်အရေးကြီးတယ်။ကိုဖြစ်ခြင်းနဲ့စိတ်ဓာတ်ပေါ့နော်ကိုဖြစ်ခြင်းတော့ဆိုကောင်းဆောင်ဆိုတစ်ယောက်ကဒီလိုမျိုးအဆုံးအဖြတ်အမှားတစ်ခုကလူအများကြီးကိုတက်ရောက်နိုင်တယ်ဆိုတော့ကျွန်တော်တို့ဒီကဒီကြုံတွေ့ခံစားခဲ့ကြရတယ်။အဲ့တော့ကောင်းဆောင်ကောင်းဖြစ်ဖို့လိုတယ်ကောင်းဆောင်ကောင်းဖြစ်တဲ့နေရာမှာကျွန်တော်တို့ဘယ်လိုမျိုးလောက်ရမလဲဆိုရင်ကျွန်တော်ယုံကြည်တာကတော့ကြိုးစားဖို့လိုတယ်ဘဝတစ်ခါတည်းလေးကျွန်တော်တို့ဖြစ်စေခြင်းလို့ရှိစေခြင်းလို့ဖြစ်တတ်ကြတာမျိုးကျွန်တော်တို့တချို့တည်းအရှင်းရတဲ့မိသားစုကလာတာရှိမယ်နည်းနည်းပညာတတ်တဲ့မိသားစုကလာတာရှိမယ်ဒါမှမဟုတ်ဘာမှမရှိတဲ့မိသားစုကလာကောင်းလာတာရှိဒါပေမဲ့ဒီကကြိုးစားခြင်းစိတ်ဓာတ်တစ်ခုရှိတယ်ဆိုရင်ကျွန်တော်ကတော့ဒီအောင်မြင်မှုကိုတက်လန်းတဲ့နေရာမှာအစားလို့ကျွန်တော်ကတော့ယုံကြည်တယ်ဒါဖြစ်လို့လဲဆိုတော့ဒီအခွန်လန်းနေဖန်တီးတဲ့နေရာမှာကြိုးစားမှုအဓိကကြိုးစားပရမကျိုးသားရမယ်နောက်ပြီးရိုးသားရမယ်ပြီးရင်ကိုလိုနိုင်တဲ့လမ်းကိုဖောက်ဖို့စိတ်ဓာတ်ကိုမြင်မြင်ဟိုအတွေးအခေါ်အမြင်မှားတွေအဲ့လိုမျိုးပေါ့ဘာဖြစ်လို့လဲဆိုတော့ကျွန်တော်ရဲ့ယုံကြည်တာကတော့လူတဦးတယောက်ရဲ့ချမ်းသာတာဆိုတာတော့ဒါဒီပတ်သက်ရှိတာမရှိတာနဲ့ကျွန်တော်ကတိုင်းတာလေလို့ကျွန်တော်ကတော့ ့လို့မချင်ဘူးဒီလူလူတယောက်ရဲ့ချမ်းသာမှုဟာကြိုးစားမှုယူတာမှုတွေးခေါ်မှုဇာယိတအဲ့ဒီခါရီနဲ့ရေရှည်တိုင်းတာတယ်လို့ကျွန်တော်ကတော့တင်တယ်အခုလည်းတော့ကြိုးစားမှုအဓိကသာမတလည်းအောင်မြင်မယ်ကြိုးစားဆိုဥမာဆိုပါဆိုခေါင်းဆောင်တယောက်ဖြစ်ဖို့ဆိုလို့ရှိရင်ခေါင်းဆောင်တယောက်မှာရှိတဲ့ရှိအပ်တဲ့အရေးချင်းတွေဘယ်လိုလုပ်ရမလဲအဲ့လိုမျိုးတွေကိုကြိုးစားရမယ်တစ်ဆင့်နဲ့တစ်ဆင့်ပုံတော့အမြဲတမ်းပုံမှန်ကြိုးစားနေဖို့လိုအပ်တယ်ခဏပဲဘာလဲလဲဆိုလို့ရှိရင်ဘလို့အချင်းမျိုးမှာပဲရှိရှိဒီအောင်မြင်မှုဆိုတာကိုယ့်ရဲ့လက်တကမ်းမှာလို့ကျွန်တော်ကတော့ထင်တယ်အောင်မြင်မှုကလက်တကမ်းမှာဆိုတာကအမြဲတမ်းကြိုးစားမှုနဲ့ရှင်သွင်းနေတာအမြဲတမ်းကြိုးစားနေမှာအမြဲတမ်းတည်ထွင်ကြံစားမလို့ကိုယ်ဘာလုပ်ရင်ကောင်းမလဲကိုဒီအလုပ်ဒီအလုပ်တစ်ခုကိုအောင်မြင်နေတယ်ဆိုရင်ဘလို့လုပ်ရင်ရနိုင်လဲဆိုတာပုံမှာပဲဟိုစိတ်ကထားပြီးတော့လုပ်ရမယ်လို့ထင်တယ်အခက်အခဲဆိုတာဘဝတိုင်းမှာရှိမယ်နေရာတိုင်းမှာရှိမယ်ဘောနော်အဲ့လိုအခက်အခဲကိုဘယ်လိုမျိုးကြုံတွေ့ဖြတ်ကျော်ပွားရမလဲဆိုတဲ့ဒီပုံမှန်ပဲမူတည်ရပေါ့ဗျာဥမာဆိုပါလို့သူကဟိုအကြောင်းကိုခက်ကောက်ခက်ခက်တဲ့ရတာရှိမယ်အလုပ်တစ်ခုကိုခက်ကောက်ခက်ခက်လုပ်ရတာရှိမယ်ဒါပေမဲ့တကယ်တမ်းကြိုးစားပြီးတော့ပုံမှန်တက်လှမ်းသွားနေရဆိုလို့ရှိရင်ကျွန်တော်ကတနေ့အောင်မြင်နိုင်တယ်လို့ထင်ဒါဖြစ်လို့လဲဆိုတော့ဥမာကျွန်တော်ကိုယ်တိုင်ဆိုလို့ရှိရင်အခုအချိန်မှာဆိုအမေရိကန်နိုင်ငံမှာပညာလာရောက်တင်ယူနေတာပေါ့နော်ကျွန်တော်လွန်ခဲ့တဲ့15နှစ်ဆက်ဆံနေတော့ငါဆိုလို့ရှိရင်ဒီလိုမျိုးလာတင်နိုင်မှုအခွင့်အရေးကိုအိမ်မက်မက်ဖို့တောင်ကျွန်တော်ကမစဉ်းစားဘူးလွန်ခဲ့တဲ့ဒီလိုမျိုး16နှစ်19နှစ်လောက်ကဆိုလို့ရှိရင်ကျွန်တော်ကဒီမြန်မာနိုင်ငံစကိုင်းတိုင်းဒီစင်တဲ့ကြီးရမှာပေါ့နော်အဲ့မှာကျွန်တော်ကတောင်သူလုံနေတဲ့လယ်သမားတယောက်ပေါ့ကျွန်တော်ကအဲ့တော့ကျောင်းသားတယောက်တောင်မဟုတ်ဒီမန္တလေးပေါင်းလို့ပုံတော်ကြီးပညာရေးကျောင်းဝင်နေပြီးတော့ဆယ်နှစ်အောင်ပြီးတော့ကျွန်တော်ကတစ်ဆင့်ဒီအမေရိကန်နိုင်ငံကိုပညာလာရောက်တင်ယူနိုင်တာဘဝမှာဖြစ်ပြတာနဲ့တခါတလေကကို control လုပ်နိုင်တာရှိကောင်းရှိမယ်ခုမှဆိုပါတော့ကိုမိဘကအဆင်မပြေတာစီးပွားရေးအဆင်မပြေတာဒါတွေကကိုထင်းချင်းချုပ်နိုင်တဲ့ဘိုင်းနေမှာမဟုတ်တာအဲ့လိုမျိုးမဟုတ်ဘူးဆိုလို့ချင်းကိုလုံနိုင်တဲ့နေရာကနေကျွန်တော်ကတော့စပြီးတော့လုံနိုင်မယ်လို့ကျွန်တော်ကတော့အဲ့လိုမျိုးယုံကြည်တာပေါ့နော်ကိုရဲ့စူးစမ်းမှုယုံကြည်မှုပေးတယ်ဆိုလို့ချင်းနေရာတစ်ခုကိုရောက်နိုင်တယ်ဆိုတဲ့စိတ်ကိုထားပြီးတော့စူးစမ်းမယ်ဆိုလို့ချင်းအောင်မြင်နိုင်တယ်
ပါစင်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်
။သူယုံကြည်ရာအစီအစဉ်ကိုနားဆင်ခေချရတာဖြစ်ပါရဲ့ရှင်။အခုကတော့ VOE ရဲ့တနင်္လာနေ့ညပိုင်းအစီအစဉ်ဒီအဆုံးသတ်တော့မှာမလို့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးပါမယ
်။ပြည်ထောင်ငံမှာကျန်းဖက်တက်ခတ်မှုတွေနဲ့ဘယ်ဂျီယံမှာတက်ခတ်ဖို့ကြံစီမှုတွေကြုံရပြီးတဲ့နောက်အာရဗ်နိုင်ငံတွေနဲ့ပူးပေါင်းပြီးအစ္စလမ်ဆွေးနွေးဝါဒကိုတိုက်ပြစ်နိုင်မှုဥရောပသမဂ္ဂ EU ကနီးလန်းရှာဖွေနေပါတယ်။ဘရပ်ဆဲလ်မှာကျင်းပနေတဲ့ EU နိုင်ငံခြားရေးဝန်ကြီးတွေရဲ့ဒီကနေ့စီးပွားပွဲထဲမှာတော့အာရဗ်ဖွဲ့ချုပ်ရဲ့အတွင်းရေးမှူးချုပ်လည်းတက်ရောက်ခဲ့တာပါ။ယမန်နိုင်ငံဆန္ဒမျိုးတော်မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီမလဲအစိုးရနဲ့ဟောက်တီတပုံတွေကြားအပြစ်ခတ်ရစဲရေးသဘောတူညီမှုရရှိခဲ့ကြောင်းကြေညာခဲ့ပါတယ်။တမန်နန်းတော်ကထွက်လာတဲ့ဝန်ကြီးချုပ်ရဲ့မော်တော်ကားရန်ကိုတပုံတွေကစတင်တက်ခတ်ရကဒီကနေ့တိုက်ပွဲတွေစတင်ဖြစ်ပွားရမှာဝန်ကြီးချုပ်ကတော့ထိခိုက်တန်ရာရတာမျိုးမရှိခဲ့ပါဘူး။အင်ဒိုနီးရှားနိုင်ငံဂျာဗာပင်လယ်ပြင်မှာပြီးခဲ့တဲ့လတည်းပြစ်ချသွားခဲ့တဲ့ Air Asia လေကြောင်းပိုင်လေယာဉ်ဟာအကြမ်းဖက်တက်ခတ်ခံရတဲ့ထောက်ထားမတွေ့ရတဲ့ကြောင်းစုံစမ်းစစ်ဆေးသူတွေကပြောပါတယ်။ဒီဇင်ဘာလ28ရက်နေ့မှာပျောက်ဆုံးသွားတဲ့လေယာဉ်အမီးပိုင်းကရလာတဲ့အတန်းနဲ့ပြန်တမ်းမှုမှတ်တမ်းတင်ကြိယာမှာချင်းချောက်မှုအရေးရောမတွေ့ရတဲ့အကြောင်းအင်ဒိုနီးရှားမျိုးစားတဲ့ပို့ဆောင်ရေးဘေကင်းလုံခြုံမှုကော်မတီကပြောဆိုခဲ့တာပါမြန်မာနိုင်ငံကချင်းပြည်နယ်မှာမကြာသေးခင်ကတရားမဝင်တစ်မောင်ခုံမှုဆွဆဲချက်တွေနဲ့ဖမ်းဆီးခံထားတဲ့တရုတ်နိုင်ငံသားတွေဘေကင်းလုံခြုံကိုဆက်လျှောက်ထားဖို့တရုတ်နိုင်ငံကမြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ
်တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးခဲ့တာပါရှင်ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကကိုစော်ဝင်းလိုင်းဖြစ်ပြီးတော့အင်ဂျင်နီယာကတော့ Rashab Smith ဖြစ်ပါတယ်ရှင် View American အတမနဲ့ခင်းမြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48 50နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေကြပါစေရှင် View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.